Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ18ရက်တောက်ကြနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကာယရောဂါကြောင့်လူသားချင်းစာနာမှုအခုအညီလိုအပ်နေတဲ့နိုင်ငံပေါင်း60ကျော်အတွက်ကုလသမဂ္ဂကဒေါ်လာ 10.3 ဘီလီယံလိုအပ်နေတယ်လို့ပန်ကြားလိုက်ပါတယ်။ကယောဂါကြောင့်ကျန်းမာရေးစီးပွားရေးထိခိုက်နေတဲ့နိုင်ငံတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒီကနေ့တောက်ချာနေ့မှာအလှငွေတောင်းခံလိုက်တာပါ။အဲ့ဒီနိုင်ငံတွေကိုအခုမကူညီရင်နောက်မှမရေတွက်နိုင်တဲ့အသက်ဆုံးရှုံးမှုနဲ့ဒေါ်လာထရီလီယံနဲ့ချီဆုံးရှုံးမှုတွေကြုံကြရလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအဖြစ်အကဲမတ်ခ်လိုကော့ကပြောပါတယ်။နိုင်ငံပေါင်း40မှာ COVID-19 ကာယရောဂါတုံ့ပြန်နိုင်ရေးအတွက်ကုလသမဂ္ဂကမလမှဒေါ်လာ2ဘီလီယံစတင်အလှူခံခဲ့ပြီးတော့နိုင်ငံတော်များများမှယောဂါပြန့်နှံ့ခဲ့တဲ့မေလရောက်ချိန်မှာတော့6.9ဘီလီယံအထိတိုးပြီးအလှူခံခဲ့ပါတယ်။ဒါပေမဲ့အလှူငွေ 1.64 ဘီလီယံပဲရရှိပါသေးတယ်။ဒီကနေ့တိုးမြင့်ပန်ကြားတဲ့အလှူငွေဒေါ်လာ10ဘီလီယံကျော်ဟာနိုင်ငံပေါင်း63နိုင်ငံကလူပေါင်းတန်250ကိုကူညီဖို့ဖြစ်ပြီးတော့အဓိကအဖြစ်တော့အာဖရိကအရှေ့အလယ်ပိုင်းနဲ့လက်တင်အမေရိကဒေသနိုင်ငံတွေကိုကူညီဖို့ဖြစ်ပါတယ်COVID-19 ကာယရောဂါကြောင့်နိုင်ငံပေါင်း25နိုင်ငံထက်မနည်းကလူတွေဟာအင်မတန်ဆိုးဝါးတဲ့အငတ်ဘေးကြုံကြရနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဒီကနေ့အချိန်ညချက်ထုတ်ပြန်ပါတယ်။ငတ်မော့ခေါင်းပါမှုဖြစ်နိုင်တဲ့အန္တရာယ်ရှိကြောင်းလွန်ခဲ့တဲ့3လကကုလသမဂ္ဂလုံခြုံရေးကောင်စီကို WFP ပြောခဲ့တယ်လို့ဒီကနေ့ဒီအချိန်မှာကမ္ဘာပေါ်ကအဆင်းရဲဆုံးမိသားစုတွေဟာအငတ်ဘေးကြောက်ထဲကိုတွန်းပို့ခံနေရတာတွေ့နေရတယ်လို့ WFP အမှုဆောင်ညွှန်ကြားရေးမှူး David Beasley ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။စာရည်ရိခာမလုံလောက်တဲ့ပြဿနာကိုတုံ့ပြန်ဖို့အတွက်ဒေါ်လာ5ဘီလီယံနီးပါးလိုအပ်တယ်လို့ WFP ကပြောပါတယ်။အငတ်ဘေးကျုံနေတဲ့နိုင်ငံတွေမှာ COVID-19 ကာယရောဂါမဖြစ်ခင်ကအစားအသောက်ကိုဝါလင်အောင်မစားနိုင်သူ149သန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတော့ဒီနိုင်ငံတွေကိုအရေးပေါ်ထောက်ပံ့မှုမပေးနိုင်ရင်အခုနှစ်ကုန်ချိန်မှာတန်290အထိတိုးလာနိုင်တယ်လို့ပြောပါတယ်။လက်ရှိ WFP ရဲ့ခန့်မှန်းတွက်ချက်မှုတွေအရလာမယ့်6လအတွင်းမှာချိုးတင်ကာကွယ်နိုင်တဲ့ယောဂါနဲ့ဒီနေ့ကိုခလီးငယ်6000အထိသေဆုံးနိုင်တယ်လို့ကြေညာချက်ထဲမှာဖော်ပြပါတယ်။ COVID ကာယရောဂါကြောင့်ခလီးငယ်တွေအတွက်မဖြစ်မနေလိုအပ်တဲ့ကျန်းမာရေးဆောင်ရှားမှုနဲ့အာဟာရဖြည့်တင်းရေးဝန်ဆောင်မှုတွေထိခိုက်နေတယ်လို့သူတို့ကထောက်ပြထားပါတယ်။The New York Times သတင်းစာကြီးရဲ့စာရင်းအရ American ပြည်ထောင်စုမှကြာသာရင်းနေတုန်းက COVID-19 အတည်ပြုလူနာ9000ကျော်ကျော်နဲ့တရက်ထဲအတည်ပြုလူနာအများဆုံးစံချိန်တက်တင်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကပဲ68000ကျော်နဲ့စံချိန်တင်ခဲ့တာပါ။ COVID-19 အတည်ပြုလူနာအရေအတွက်မြင့်တက်နေတဲ့ California ပြည်နယ်ကဝန်ထမ်းတွေမနိုင်မနှင်းဖြစ်နေတဲ့ဆေးရုံ၈ခုမှကူညီဖို့အတွက်စစ်စရာဝဲစစ်သူနာပြုနဲ့တခြားကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကိုစစ်တပ်ကဆေးလွှတ်ထားပါတယ်။ပြည်နယ်အစိုးရရဲ့ပန်ကြားမှုနဲ့အထူးကျမကုသဆောင်တွေမှာကူညီဖို့အတွက်လေဒါကတပ်ဖွဲ့ဝင်160ကိုဆေးလွှတ်ပေးထားတာပါကယ်လီဖိုးနီးယားပြည်နယ်မှာ48နာရီအတွင်းမှာအတည်ပြုလူနာ2000နီးပါးတေဆုံးသူ250ကျော်ရှိခဲ့တယ်လို့ကြာသာရေးညွှန်းကသတင်းတွေဖော်ပြပါတယ်ဆေးရုံတွေမှာလည်းအတည်ပြုလူနာဒါမှမဟုတ်တန်လျာလူနာ8000ကျော်ရှိနေပါတယ်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာတော့ COVID အတည်ပြုလူနာ3000ကျော်ရှိနေပါတယ် COVID-19 ကာယရောဂါစတင်ဖြစ်ပွားခဲ့ပြီးကတည်းကEU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေပထမဆုံးလူချင်းတွေ့ဆုံဆွေးနွေးတဲ့ထိပ်သီးစည်းဝေးပွဲကိုဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာပြုလုပ်နေပါတယ်။ကာယရောဂါကြောင့်ထိခိုက်ခဲ့တဲ့ EU စည်းပွားရေးကိုကြားခံပေးဖို့အတွက်ဒေါ်လာ2ထရီလီယံလောက်ရန်ပုံငွေသတ်မှတ်သုံးဆွဲမဲ့အစီအစဉ်ကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။လုတ်တင်တာကိုမှန်မှန်ကန်ကန်မလုပ်ရင်ဆုံးရှုံးမှုတွေကြီးမားနိုင်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအက်ဆလာဖွန်ဒါလိုင်ယန်ကထိပ်သီးစည်းဝေးပွဲမဆခင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ
် If we do it right we can overcome this crisis stronger and emerge stronger from the crisis
EU အနေနဲ့ပြဿနာကိုစွတ်စွတ်စီစီရင်ဆိုင်ဖြေရှင်းပြီးခိုင်ခိုင်မာမာရုန်းထွက်နိုင်ပါတယ်ဖြေရှင်းနိုင်တဲ့နည်းလမ်းတွေအားလုံးရှိနေပါပြီ EU ပြည်သူတွေအတွက်တိတ်အရေးကြီးတဲ့သူတို့မျှော်လင့်နေတဲ့အဖြေရှားကြရမှာဖြစ်ပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဖွန်ဒါလိုင်ယန်ကပြောကြားသွားတာပါ။ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကတော့ EU နိုင်ငံတွေကြားမှာပြန်လည်ထူထောင်ရေးရန်ပုံငွေနဲ့ပတ်သက်လို့တော်တော်လေးသဘောထားကွဲနေသေးတဲ့အတွက်အခုထိပ်သီးစည်းဝေးပွဲမှာသဘောတူနိုင်မလားဆိုတာပြောဖို့ခက်တယ်လို့ဆိုခဲ့ပါတယ်။ EU အဖွဲ့ဝင်28နိုင်ငံရဲ့စည်းဝေးရေးအတွက်တိတ်အရေးကြီးတဲ့ကြားကန်ရေးအစီအစဉ်တွေအတွက် ခက်ခဲတဲ့ညှိနှိုင်းမှုတွေလုပ်ကြရမှာဖြစ်ပြီးတော့သတိနဲ့အကောင်းမြင်ထားတယ်လို့ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ကလည်းပြောကြားခဲ့ပါတယ
်။ View American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်။လူခွေရေးကိုကာကွယ်စောင့်ရှောက်ဖို့ကအမေရိကန်သံတမန်ဆက်ဆံရေးမူဝါဒရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။ညှဉ်းပယ်လို့မရတဲ့အခွင့်အရေးနဲ့လွတ်လပ်ခိုင်မာစေခြင်းဆိုတဲ့ခေါင်းစဉ်နဲ့ဖီလာဒယ်ဖီးယားမြို့မှာမနေ့ကလုပ်တဲ့လူခွေရေးအခမ်းအနားတစ်ခုအတွင်းသူကအဲ့လိုပြောလိုက်တာပါ။ဒါပြင်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အာဏာရှင်အစိုးရတွေဟာလူခွေရေးချိုးဖောက်မှုတွေကိုနေ့စဉ်နဲ့အများအကြီးအကျယ်ချိုးဖောက်နေကြတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။အဲ့နိုင်ငံတွေထဲမှာတရုတ်ရုရှားမြောက်ကိုရီးယားအီရန်ဇင်ဘာဘွေနီကရာဂွာဗင်နီဇွဲလာနဲ့တခြားနိုင်ငံတွေအများပြားပါဝင်တယ်လို့ဝန်ကြီးပွန်ပီယိုကပြောကြားလိုက်ပြီးတော့အဲ့ဒီထဲမှာမြန်မာနိုင်ငံကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ဒါပြင်နိုင်ငံသားတရားရုံးတွေဟာကမ္ဘာတစ်ဝှမ်းလူခွင့်ရေးတွေကိုကာကွယ်ရမယ်သူတို့ရဲ့တာဝန်တွေကိုခြေပြောင်းထမ်းဆောင်နိုင်ခြင်းမရှိဘဲပြက်ကွက်ခဲ့တယ်လို့ဝေဖန်လိုက်ပါတယ်။လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့ရဲ့တော်များဟာလူခွင့်ရေးဆိုင်ရာလေးစားပွဲမူဝါဒတွေကိုနိုင်ငံရေးပြောကနဲ့ပတ်လိုက်ပြီးတော့အလဲလဲလုတ်ခဲ့ကြတယ်လို့လဲဝန်ကြီးပွန်ပီယိုကပြစ်တင်ပြောဆိုတော့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံအနေနဲ့ညှဉ်းပန်းနှိပ်စက်မှုနဲ့ရှုပ်ဝက်တင်းကျပ်ဖမ်းဆီးခေါ်ဆောင်မှုဆိုင်ရာဥပဒေတွေကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီပြဋ္ဌာန်းမှုကုလသမဂ္ဂလူခွင့်ရုံးကတောင်းဆိုလိုက်ပါတယ်။ထိုင်းဆိုရအဖွဲ့ကအတည်ပြုထားတဲ့ဥပဒေကြမ်းဟာအရေးပါတဲ့ခြေလှမ်းဖြစ်ပေမဲ့ဒီဥပဒေကြမ်းမှာညှဉ်းပန်းနှိပ်စက်မှုကိုလုံးဝတားဆီးတာနဲ့ခိုးလုံငွေလျှောက်ထားတဲ့သူတွေနဲ့ဒုက္ခသည်တွေကိုလက်မခံဘဲပြန်လွတ်တာတွေကိုတားဆီးတာမျိုးနိုင်ငံတကာကလက်ခံချမှတ်ထားတဲ့အခြေခံစည်းမျဉ်းတွေမပါဝင်ဘူးလို့ကုလသမဂ္ဂလူခွင့်ရုံးကဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားပါတယ်။ဒါ့အပြင်ဒီဥပဒေကြမ်းကပြစ်မှုနဲ့ပတ်သက်ပြီးတော့အိဗယ်ဖွင့်ဆိုချက်ဟာနိုင်ငံတကာစံနှုန်းစံထားတွေနဲ့မကိုက်ညီဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံခံရတဲ့သူတွေနဲ့မိသားစုဝင်တွေကမြန်မာနိုင်ငံမှုတွေနဲ့ဆိုင်တဲ့နိုင်ငံတကာလူခွင့်ရုံးသဘောတူစာချုပ်ရတိုင်ကြားလာပြီးဆိုရင်ပြည်တွင်းဥပဒေအနေနဲ့တရားဥပဒေအရထိရောက်တဲ့ကုစားမှုတွေပေးနိုင်ရမှာဖြစ်တယ်လို့ဘဏ္ဍာမြေမှာရှိတဲ့ကုလသမဂ္ဂလူခွင့်ရုံးရဲ့အရှိတောင်အာရှဒေသဆိုင်ရာကိုယ်စားလှယ်စင်ဒီယာဗယ်လီကိုကပြောပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရုံးသဘောတူစာချုပ် CAD ကို2008ခုနှစ်မှာလက်မှတ်ရေးထိုးထားပြီးတော့ရှုပ်ဝက်အတင်းကျပ်ဖမ်းဆီးခေါ်ဆောင်မှုတွေကိုကာကွယ်ပေးထားတဲ့နိုင်ငံတကာသဘောတူစာချုပ် ICPPED ကိုတော့2012မှာလက်မှတ်ထိုးထားဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေတော်ဟာတသန်းကျော်သွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ် 34,956 ယောက်ထပ်မံတွေ့ရှိခဲ့ရကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဟာတသန်းနဲ့3,000ကျော်ရှိသွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ် 689 ယောက်သေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း 15,062 ယောက်ရှိပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေတိုးလာတာကြောင့်အိန္ဒိယနိုင်ငံအနေနဲ့ဗိုင်းရပ်စ်ကူးစက်မှုကိုတိုက်ဖြတ်ဖို့အတွက်အစင်းသင့်ဖြစ်ရလားဆိုတဲ့ပုံမှာလဲစိုးရိမ်မှုတွေဖြစ်လာနေပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ဒီနေ့ဗိုင်းရပ်စ်ကူးစက်ခံရသူ193ယောက်ရှိခဲ့တာကြောင့်ဒါဟာတိုကျိုမှာနှစ်ရက်သက်တိုက်ဗိုင်းရပ်စ်ကူးစက်မှုနှုန်းစနေတင်မြင့်တက်ခဲ့တာဖြစ်ပါတယ်။ဂျပန်ပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပုံပြီးတော့သတိရှိကြဖို့တရောင်းနဲ့တရောင်းခက်ခွာခွာနေဖို့လက်ကိုပုံမှန်ဆေးဖို့နဲ့တခြားဗိုင်းရပ်စ်ကာကွယ်ရေးအတွက်လုံးစင်တာတွေလုပ်ကြဖို့ပန်ကြားလိုတယ်လို့တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကီကပြောပါတယ်။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ14,000လောက်နဲ့သေဆုံးသူ1,000လောက်ရှိပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဗိုင်းရပ်စ်ကူးစက်ခံရသူ428ယောက်ရှိတာကြောင့်နောက်ထပ်စန်းချိန်တင်ခဲ့ပြီးတော့ဗိုင်းရပ်ရှိမရှိစစ်ဆေးတာတွေကိုလည်းတိုးလှုပ်လာနေသလိုကြမ်းတမ်းမှုတွေကိုလည်းပိုပြီးတော့တင်းတင်းကြပ်ကြပ်ချမှတ်လာနေပါတယ်။ကူးစက်မှုအများစုကမဲလ်ဘုန်းမြို့မှာဖြစ်ပြီးတော့သေဆုံးသူလည်း3ယောက်ရှိပါတယ်။လူဦးရေအများဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ10ယောက်တွေ့ရှိခဲ့ပါတယ်။အခုလောလောဆယ်မှာ VR ဆိုင်တွေမှာလူကြီးကန့်သက်ထားနေမယ်လေ။လာမယ့်တောက်ကြလေးကဆက်ပြီးတော့စားတောက်ဆိုင်တွေ၊ကော်ဖီဆိုင်တွေ၊ကလပ်တွေနဲ့တခြားအဲ့ဒါဖြုံရည်လုပ်ငန်းတွေကိုလည်းလူကြီးကန့်သက်သွားမယ်ဆိုပြီးတော့ပြည်နယ်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်ခင်ဗျာ။ဗီဂန်ပြည်အောင်စုကပြည်နယ်တချို့မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးမြင့်တက်နေချိန်မှာပဲမလေးရှားနိုင်ငံရဲ့ကမ္ဘာထိပ်တန်ရော်ဘာလိုက်ကုမ္ပဏီကလက်တင်သွင်းလာတွေကိုအမေရိကန်စိုးရွားကတားမြစ်လိုက်ပါတယ်။ မလေးရှားနိုင်ငံက Top Glove Corporation ရဲ့ကုမ္ပဏီခွဲနှစ်ခုကစက်ရုံတွေမှာအတင်းကျပ်အလုပ်ခိုင်းစေတာတွေရှိတယ်ဆိုတဲ့သက်သေအထောက်ထားတွေကြောင့်အဲဒီကနေ Rubber Leg တင်သွင်းတာတွေကို American နယ်စပ်လုံခြုံရေးနဲ့အောက်ခုံဦးစီးဌာနကရပ်ဆိုင်းထားလိုက်ပါတယ်။ကမ္ဘာတော်မှာအသုံးပြုနေတဲ့တစ်ခါသုံးလက်ရည်၃ပုံ၄ပုံလောက်ကိုမလေးရှားနိုင်ငံကထုတ်လုပ်တာဖြစ်ပါတယ်။အဲဒီတစ်ခါသုံးလက်ရည်တွေဟာကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးကိုရှေ့လန်းကလုပ်နေတဲ့ကျမကြီးဝန်ထမ်းတွေအတွက်ယောဂကာကွယ်ရေးဝတ်စုံ PPE မှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ Top Glove ကုမ္ပဏီတစ်ခုတည်းကတစ်ကမ္ဘာလုံးမှာသုံးနေတဲ့လက်ရည်20ရာခိုင်နှုန်းကိုထုတ်လုပ်တာဖြစ်ပါတယ်။အတင်းကျပ်အလုပ်ခိုင်းစီတယ်ဆိုတဲ့အချက်တွေထဲမှာလူတွေကိုအလုံးစုံအချိန်ပိုလုပ်ခိုင်းတာ၊မှတ်ပုံတွေကိုထိန်းသိမ်းထားတာ၊လုပ်ငန်းခွင်အခြေအနေနဲ့နေစရာနေရာတွေဟာအလုံးစိုးရတဲ့နေရာတွေမှာနေထိုင်လုပ်ကိုင်နေရတာတွေပါဝင်ပြီးတော့ဒါတွေကိုတက်တဲ့ထောက်ထားရင်းနဲ့ပေါ်ပြထားတာကိုတွေးရှိရတယ်လို့အမေရိကန်နယ်စပ်လုံခြုံရေးနဲ့အကောက်ခွန်ဦးစီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ ဒီအမေရိကန်တန်ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အံလွန့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်မှာတပ်မတော်ကစစ်စင်ရေးတွေဆင်နှဲနေတဲ့အကြောင်းကြေညာခဲ့ပြီးနောက်ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကိုင်အိမ်ပါရတိတ်တောင်ကနေကြောက်တန်းဖုံညိုလိတ်နဲ့ဗူဒီတောင်မြို့နယ်ကိုဆက်တွေ့ထားတဲ့လမ်းကြောင်းတွေကိုပိတ်ဆို့ထားတဲ့အေအေရခိုင်လက်နက်ကန်ဖွဲ့ကိုရှင်းလင်းဖို့စစ်စင်ရေးတွေဆင်နှဲနေကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ပြီးနောက်နောက်တစ်နေ့ဖြစ်တဲ့ဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါကြေတောင်မြို့နယ်ကြောက်တန်းနဲ့အောင်သာစီရွာဘက်မှာဒီကနေ့လဲတိုက်ပွဲတွေဆက်ဖြစ်နေကြောင်းအေအေပြောခွေရခိုင်တုခကအတည်ပြုပါတယ
်ကြောက်တန်းနဲ့အောင်သာစီရွာဘက်မှာမနေ့ကတိုက်ပွဲဖြစ်တဲ့နေရာဘက်ကိုမြန်မာစစ်တပ်ကတော့ဒီနေ့နဲ့လဲထားပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာရှိတယ်ဗျဒါမှမဟုတ်တိုက်ပွဲအသေးစိတ်နဲ့ထိခိုက်ကြဆုံးမှုအခြေအနေတော့ကျွန်တော်လုံးလုံးစစ်မသိရသေးဘူးဗျ
ကြောက်တန်းနဲ့အောင်သာစီရွာနီးဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်လို့အောင်သာစီရွာသားတို့ကလည်းအခုလိုပြောပါတယ်
တက်ဖို့ဖြစ်နေအဲဒီစားတက်ဖို့ဖြစ်နေကြတယ်လို့တော်တော်ပြင်းထန်ဒီနေ့ဆင်းနိုင်လောက်မှဖြစ်တယ်နနေ့ကြီးတဲ့ဖြစ်တာကရစေတော်9နာရီကပြင်းနေခုလည်းလည်းပြည်စင်နဲ့ပြင်းနေတယ
်စစ်စစ်ရေးရှင်နေနဲ့တိုက်ပွဲရှင်တွေကိုတရှိဖို့တမတော်ပြောရေးစုဝေးရှိတို့ကိုဆက်တွယ်ဆက်ပေးမဲ့မရခဲ့ပါဘူးတမရော်နိုင်မြေရှင်းလင်းရေးလုပ်ဖို့ရှိတာကြောင့်ရတိတ်တော်မြို့နယ်ကြောက်တန်းနဲ့အနီးဝန်းကျင်ကျေးရွာကဒေသခံတွေဒေလို့ရတင်းချောင်ဖို့ရခိုင်ပြည်နယ်ဆွေရွာကနေပြည်ထောင်လကညွန်ကြားချက်ထုတ်ပြန်ခဲ့ပေမဲ့ဇွန်လ26ရက်နေ့မှာပြန်လည်ရုပ်သိမ်းခဲ့ပေမဲ့လို့မနေ့ကအဲ့ဒီနိုင်မြေတွင်အကြမ်းဖက်နေနိုင်မှုစစ်စင်ရေးလှုပ်ဆောင်ဖို့တမရော်ကထပ်မံထုတ်ပြန်လိုက်တာပါတမရော်ရဲ့ထုတ်ပြန်ချက်အပေါ်မှာတော့အေအေပြောခွေးရခိုင်တုကကအခုလိုထုတ်ပြန်ပြောဆိုခဲ့ပါတယ်
ကျွန်တော်စစ်တပ်ရဲ့ထုတ်ပြန်ချက်ကတော့ခေါင်းစဉ်ကသူတို့ဘယ်လိုပဲပြောင်းမြောင်းပေါ့နော်ဒီတကယ့်နေစဉ်မှာလုံးနေတဲ့ဒီအနှစ်သာရကတော့ဘာမှပြောင်းလဲမှုမရှိဘူးဗျသူတို့အရင်ကတော့တုံးနေတဲ့ဒီ clearance operation ပေါ့နော်ဒီဟာကိုနိုင်ငံတကာကနေပြီးတော့ဒါအများကြီးတစ်တင်ရှုပ်ရှားမှုတွေပေါ်လာတဲ့ခါကျတော့သူတို့ကနေပြီးတော့ဒီဟာကိုဟိုခေါင်းစဉ်ပြောင်းလိုက်တဲ့သဘောပါပဲ
မနေ့တုန်းကအောင်သာစီနဲ့ကြောက်တန်းကြီးပါဖက်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကရဟင်တစည်းနဲ့ပြစ်ခတ်ခဲ့ပါတယ်ဒီတိုက်ပွဲတွင်လက်နက်ကြီးထိမှန်လို့အမျိုးသမီးတူနဲ့လဲထုံနေတဲ့ကြောက်တန်းရွာသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ကြေးရအုပ်ချုပ်ရေးဖွဲ့ဝင်တူကတော့တမရော်ကနောက်ထပ်စစ်စင်ရေးတွေကြောင့်ဒေသခံတွေဒုက္ခရောက်မှာစိုးရိမ်နေရတယ်လို့ပြောပါတယ်
ဒီကခံကြတဲ့ဖိုတိုပေးတရားမှုရှိတော်ခွင့်နဲ့တိတ်ဆုံတကားလို့ပြင်ရလာမှာကဒီလိုရှိရတဲ့လူကြီးလူဝေးဖုန်းစလုံးမှာကိုရိုနာပိုင်းရဲ့ရောဂါလို့တမျိုးမူရပြီးတမောတမလေးတဘောတဘာလေးနဲ့ဆက်ရတာကျွန်မလည်းမသိရဘူးဒီကမှာဆိုရင
်ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကရတိတ်တာမြို့နယ်ချင်းကာလီကျေးရွာဖွဲဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအယတားနှစ်ဦးသေဆုံးခဲ့ပြီး3ဦးတန်ရာရရှိခဲ့တယ်လို့သုံးပိုင်းနဲ့ချင်းကာလီရွာသားထောင်ချီနေရကနေတင်းချောင်နေရပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့လက်နက်ကန်ပြည်ပခတွေတွင်အယက်သားတွေဖမ်းဆီးခံရတာထိခိုက်ဒိဆုံးတာတွေပုံမှုများပြားလာနေပါတယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဒေသခံတွေစာနာရိတ်ခါပြားလတ်မှုနဲ့အိုးအိမ်စွန့်ခွာထွက်ပြေးရတဲ့အခြေအနေတွေပိုဆိုးလာမှစိုးရင်ကြောင်းလဲနိုင်ငံတကာကူညီပေးရေးဖွဲ့20ကမကြာသေးခင်ကပဲသတိပေးထားတာပါ။ဒါအပြင် COVID-19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကန်ပဋိပက္ခတွေလျှော့ချဖို့ကုလသမဂ္ဂသွေးမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့လည်းရခိုင်ဒေသအတွင်းမှာတော့စည်ရေးသိမ်းမှနေတဲ့ခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်မှာအေအေလက်နက်ကန်ဖွဲ့ရီပေါ်စစ်ဆင်ရေးလုပ်နေတဲ့အကြောင်းတပ်မတော်ကကြေညာလိုက်တဲ့အပေါ်ပြည်တွင်းပြည်ပလူ့အခွင့်အရေးဖွဲ့တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ ရှခိုင်မြောက်ပိုင်းရသိတောင်မြို့နယ်ထဲမှာအေအေရှခိုင်လက်နက်ကိုင်ဖွဲ့ရဲ့အကြံဖတ်လို့ရတဲ့ကိုနှိမ်နှင်းမဲ့စစ်စင်ရေးတွေဆင်နွှဲနေကြောင်းတမတော်ကမနေ့ကတုန်းကပဲကြေညာလိုက်တဲ့အတွက်နောက်ဆက်တွဲလူခွင့်ရေးပြဿနာတွေပေါ်ပေါက်လာမှာဆိုရင်လည်းသဘောထားတွေထွက်ပေါ်လာတာပါ။တမတော်သတင်းမှပြန်ကြားရေးဖွဲ့ကတော့အေအေအဖွဲ့ကဒေသတွင်းမှာအခြေခံပြီးအကြံဖတ်လှုပ်ရှားနေရတွေကိုရ Wash ye Asha Yea Latam Yun Jai Mu Fe Robert Sangaro Di Biosu Jaha Lakanai Ziamashi Bulu Bio Bare.
The problem is that the Myanmar government is trying to come up with
excuses. အခုလိုအခြေအနေမျိုးမှာကျွန်တော်ထုတ်စစ်စင်မယ်ဆိုတော့ကိစ္စကိုကြည့်တဲ့အခါမှာနောက်ထပ်ဒီစစ်ပွဲဆိုင်ရာပြိပခဆိုင်ရာလူခွေချုပ်ဖောက်မှုကျွန်တော်တို့ကိုယ်ရဲ့အခြေအားပြတာပါအခုလိုအခြေအနေမျိုးမှာကျွန်တော်ထုတ်စစ်စင်မယ်ဆိုတော့ကိစ္စကိုကြည့်တဲ့အခါမှာနောက်ထပ်ဒီစစ်ပွဲဆိုင်ရာပြိပခဆိုင်ရာလူခွေချုပ်ဖောက်မှုတွေထပ်မံပြီးတော့ဖြစ်လာနိုင်တယ်လို့ကျွန်တော်တို့ဆိုရင်မိပ လက်တလော ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်နေရတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာကပို့ပြီးအာရုံစိုက်လာလိမ့်မယ်လို့လည်း HRW အဖွဲ့က Phil Robertson ကပြောပါတယ
် The reality is that abuses against civilians in Rakhine State will certainly come to the attention
ပကတိအခြေအနေမှာရခိုင်ပြည်နယ်ကရဲသားတွေပေါ်ကျူးလွန်တဲ့လုပ်ရက်တွေကိုနိုင်ငံတကာကအာရုံစိုက်လာမယ်ဆိုတာကတော့သိကြပါတယ်အခုအချိန်မှာအခြေအနေကိုအင်မတန်မှနီးနီးကပ်ကပ်စောင့်ကြည့်နေကြပါတယ်ဒါကြောင့်လည်းရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့တောင်းခံမှုရှိအောင်တောင်းဆိုမှုတွေလည်းဆက်ရှိနေမယ်ဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူး။ရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေကြောင့်ထောင်ပေါင်းချီရဲ့ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြသလိုအရသာတွေထိခိုက်ဒေဆုံးမှုတွေဥပဒေမဲ့ဖမ်းဆီးမှုတွေနဲ့ဖမ်းဆီးခံရစဉ်ဒေဆုံးမှုတွေပေါ်မှာလည်းနိုင်ငံတကာနဲ့လူအခွင့်အရေးလှုပ်ရှားသူတွေကအာရုံစိုက်နေကြတာပါ။ဒီလိုအခြေအနေမှာစစ်စင်ရည်တွေနဲ့အတူနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေပြဿနာတွေပေါ်ပေါက်လာခဲ့မယ်ဆိုရင်နိုင်ငံတကာအာရုံစိုက်မှုတွေပိုအားကောင်းလာနိုင်တယ်လို့လည်းဦးအောင်မျိုးမင်းကသုံးသပ်ပါတယ်
။အခုရဲ့အရှိပြည်သားနိုင်ငံတကာရဲ့အာရုံစိုက်မှုကအခုချိုးစစ်ဆင်မယ်ဆိုတဲ့အတွက်ကြောင့်မို့လို့ဒီကနေ့မှတခုခုသာချက်ပြီးတော့မှားယွင်းမှုဖြစ်လာလို့ရှိရင်ပိုပြီးတော့နိုင်ငံတကာရဲ့အာရုံစိုက်မှုကကြီးထွားလာပါလိမ့်မယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့ Thomas Andrews ကလည်းရခိုင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာလက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေရပေါ်ဆိုရင်ကြောင့်ဒီသတင်းပတ်ထဲမှာပဲလူအခွင့်အရေးကောင်စီမှပြောကြားခဲ့ရပါရခိုင်ပြည်နယ်မှာစီးရီးကျင်းပမှုတွေတိုးလာတာနဲ့မျှနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေစာနာမှုအကူအညီပေးရေးဆိုင်ရာအကြက်တဲတွေကြုံရလာမှာကိုလည်းဆိုရင်ကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကမကြသေးခင်ကပဲပြောဆိုထားကြပါရဲ့ခင်ဗျာကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြဖို့ထားတာပါ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအရသာတေကြီးထိကြိုက်မှုအတွက်တက်မရော်ကစုံစမ်းစစ်ဆေးရာမှာပွင့်လင်းမြင်သာမှုရှိဖို့ဒေသခံတွေကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ကြောင်မဲမြို့နယ်မှာတက်မရော်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကြာပြီးခဲ့တဲ့လကုံပိုင်းကတိုက်ပွဲဖြစ်ပွားရာမှာတန်ချင်းကျေးရွာမှာရသာတူးတေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တာဟာမြန်မာစစ်တပ်ရဲ့လက်ချက်လို့ဒေသခံတွေကစွပ်စွဲထားတာကိုတက်မရော်ကစုံစမ်းနေတာပါ။တိုက်ပွဲအတွင်းအရသာထိခိုက်ဒေကျေမှုရှိခဲ့ကြောင်းတမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအတည်ပြုပေမဲ့ဖြစ်စဉ်အတိအကျသိရအောင်တမ်ရော်အရာရှိကြီးတူဦးဆောင်တဲ့အဖွဲ့ကစုံစမ်းမှဖြစ်ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒီသတင်းပတ်ထဲမှာကြောင်မဲမျိုးအခြေစိုက်တက်တွင်းမှာစတင်ခဲ့တဲ့စုံစမ်းမှုအပေါ်မှာတော့ပွင့်လင်းမြင်သာမှုမရှိမှာကိုကြောင်မဲမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံအပါအဝင်ဒေသခံတွေကစိုးရိမ်နေကြပါတယ်။
လူတော်ကိုလည်းတယောက်ကပြောတယ်စစ်စင်းနေတာတော့လည်းပေါဝင်ပူးပေါင်းတယ်လေသူတို့ကတော့ဘာလို့မှပေးမတွေ့ဘူးမောင်နေစစ်နေတယ်မောင်နေပဲလာပဲမီးရမှမလာနဲ့ဘာလို့လဲလူတော်ကိုလည်းကတော့ကံမှန်တော့ပဲပေါ့ကျွန်တော်ကြားတာကဆရာဝန်တွေလူမှုရေးဖွဲ့စီတွေစစ်တာဖြစ်စစ်တာပေါ့ဗျာဖ
ที่วิโรสิบเอ็ดตัวโลชินะปงสันทั้งหลังสิบตัวเนาะไอ้ลูกปงสันอยู่ในชีเตยองนี่เนาะคนเล่นมีนามุสีผู้ลู่เลยแต่ไม่อมันเนี่ยอะไรเจ้าตั้งแต่เราเปลี่ยนใจอะไรเจ้าเลยจากจันทร์เราเนี่ยแต่ยังเล่าท้องเล่านี่เนี่ยจันทร์เราเล่าอะไรอยู่ทำงานเราก็เล่าท้องเล่านี่สุดาเทพคนเล่นมีนาส่วนเนี่ยมุ่งมันบ่บ่กูอ่ะตัวนี้เนาะแต่บ่บ่จ้าเลยเนาะจะดาวิที่จีที่ใกล้เคเรปิคามุอพยพมาบ่บ่ยี่เอ็ดเนี่ย
มิวตันลูกคนยี่กำเชิงกูเลยสุดท้ายกูสเลอร์วิกาแต่งจ้าทาร์ดโลท้องเนี่ยชีเดตีด้ากันวิกาเลยมาจากเด็กเก่งกาเบตีอันมีอาตามุยาชีเอ็ดเวตต้องสู้สนับยาเกจ้าบาร์เลยสงสัยสิสิพวยกับเข็มพิบวายาปัญจิจิวากูตัวยาเขยามาอาซีเอสเอสพวยกับสลีเอนีมาเนจเจสังอาเยนีมาตงเจชงกูใต้ใจเขยเรลูจำรอดเรื่องมันเปลี่ยนใจพวยกับเรื่องทุกอย่างเกี่ยบาร์เลย อาซีเอสเอสเป็นการ์ดสลีเอนีมาจุดที่นี่ไหนนามชีเวจำรอดเสียงวิญญาณลาราจอที่ขัดใจชีเกจงเนี่ยสังเกตุนี่มาแต่บวกที่บัวรามีชีบุลูเตรียมมีดีอาร์เรโกพิสูทาบาร์เดนรอนเซมาร์ปัญจิจิวาดารีฮะแต่บวกที่บัวมาสูญบีเดินช่องนี้จ้าบาร์เดนปัญจิจิวาดารีโกกุญย์สังเวียนปีนี้เนี่ยนังคงปราฮิตาเอาไปโอกาสสังกูกะสงสัยสิ่งเอาไปกับปุ่นเอ็มยินดามุชีนจิวาดารีกับปูบังปาวินลามาพิเตลูพิวบาร์เดน
จังหวัดนี้นะตัวนี้ชาวบ้านในเขตที่เรียนนักเขตเดียวอยู่สองร้อยสองร้อยเยอะแต่ยังไงเนี่ยดีตรงนี้เยอะอารมณ์ตัวเราสุขภาพก็ประมาณตัวเราเดียวตัวบัตรยาวที่เราคุณนั่งอยู่ชาวบ้านจะบอกว่าแต่เกี่ยวกับปุ่นนี่มีน้ำมูลสินตัวเราลงมาเป็นเท่าไหร่มาบ้างเดียวจังหวัดนี้นะปีนี้ตัวเราคุ้มเลยอุตสาหกรรมยังไงเลยสงสัยสิ่งมุ่งมาลู่เอี่ยนตัดดีรีโก้ทัศน์สูบุไต่ต้นทาวินเมลู่เลดเดสิ่งมุ่งพิพูลู่จังเปียวบาร์เลย
ทุกครั้งที่เนี่ยที่เราสูญเสียเนี่ยเราไอ้สัตว์ที่ตัดอารมณ์เนี่ยเราขอรู้อย่างเลยจุดที่เนี่ยเนี่ยขอรู้อย่างเลยแต่ไม่ดูดูก็สเลยชีกูสิ่งที่เราสูญเสียตัวเราไม่ตัวเราจันทร์เราดีดังขออยู่ที่เราสิ่งที่ตัวเราไม่เราแต่ดาวเราต้องสูญเสียไอ้กูสเลยเลยดาวเลยแต่สิ่งที่เราสูญเสียจันทร์เราไม่ต้องพึ่งจิ๋วแต่เมื่อตัวเราสูญเสียตัวเราเองก็กูเปล่าไอ้ลูกเราเสียใจกับมึงเราเลยตัวเราสิ่งที่เราสูญเสียตัวเราทักษิณเราสูญเสียตลอดม
SS တပ်ဖွဲ့နဲ့စီးရဲကင်းမာမှုတွေရှိနေတာကြောင့်ကျေးရွာ6ရွာလောက်ကဒေသခံ300လောက်ဟာခြားကျေးရွာကဘုန်းကြီးကျောင်းတွေမှာခိုးလုံနေရကြောင်းဆိုင်းကူကအခုလိုဆက်ပြောပါတယ်
ဘုန်းကြီးကျောင်းက4ရွာရှိရကြပန်တော့ရနတ်ပြည်ရနတ်မခင်ရအဲဟောနော်နတ်ပါတယ်အာ4ရွာတော့ရှိနေကြတယ်ဆိုအလုံးပေါင်းစုပေါင်းလိုက်ရင်300ဝန်းကျင်တော့ရှိနေတယ်
ပြီးခဲ့တဲ့လကုံပိုင်းတိုက်ပွဲဖြစ်ပွားစဉ်ကလည်းဒေသခံရွာသူရွာသား900လောက်တိမ်းရှောင်ခဲ့ရပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်2020ရွေးကောက်ပွဲကိုလွတ်လပ်မြတ်တအောင်ဆောင်ရွက်ပြီးမင်းလို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့လူလူအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာထပ်မံကတိပြုလိုက်တဲ့အကြောင်းကိုပြောပြပါမယ်ကျမအင်တနာထွန်းပါရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလူဝင်မာလာထဲမှာကျင်းပမဲ့ရွေးကောက်ပွဲမှာလွတ်လပ်မျှတမှုရှိအောင်ကြိုးပမ်းသွားမဲ့အကြောင်းကတိပြုလိုက်သလိုလူမှုအခြေပြုအဖွဲ့အစည်းတွေပူးပေါင်းကူညီကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ COVID-19 ကပ်ရောဂါကာလကန့်သတ်မှုတွေကြားကရွေးကောက်ပွဲလုပ်ငန်းစဉ်တွေကြန့်ကြာနေချိန်မှာဝေဖန်တန်တွေထွက်ပေါ်နေပေမဲ့အများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်အောင်ကြိုးစားမဲ့အကြောင်းကော်မရှင်ဥက္ကဋ္ဌဦးလှသိန်းကနေပြည်တော်မှာဒီကနေ့လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စလဲတွေနဲ့တွေ့ဆုံရမှာပြောဆိုလိုက်တာပါ။ဒ
ီလိုဆိုရွေးကောက်ပွဲကိုစံမကြီးတစ်ကြီးဆုံးအောင်မယ်။စံမကြီးတစ်ကြီးဆုံးလည်း PSO တွေကမိသားစုလူမှန်စုကလူမှုကြီးနဲ့တောင်းလို့ဒီလိုဘောက်ပဲနဲ့လမ်းကြောင်းလိုရဲ့လို့ဒီ UEC ကိုပဲမတင်နာပုံနဲ့တောင်းကြည့်ပြီးတော့အချက်နဲ့လိုက်စားမယ်ဆိုတော့တောင်းလို့ကျွန်တော်လူမှန်ပိုင်းတွေက တတ်ကြပါမယ်ကျွန်တော်ကပြည်သူမှာ
ရွေးကောက်ပွဲလုပ်ငန်းစဉ်မှာအရေးကြီးတဲ့အခမ်းအနားမှာရှိနေတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့နှက်တအောင်ဆောင်ရွက်ဖို့ပြက်ကွက်နေတဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေတာကိုလည်းကော်မရှင်ဥက္ကဋ္ဌကတုံ့ပြန်ပြောဆိုသွားပါတယ်။အထူးသဖြင့်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီယုံရေးလုပ်ငန်းတွေမှာလွတ်လပ်ရေးကောင်ဆောင်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံတွေကိုတုံးနေတဲ့အပေါ်နိုင်ငံရေးပါတီချို့ကကန့်ကွက်နေတာတွေကိုလည်းကော်မရှင်ဥက္ကဋ္ဌကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ဗိုလ်ချုပ်အောင်ဆန်းကနိုင်ငံပေါင်းတော်ကိုသူအမျိုးသားဆောင်နေတဲ့နေ့ကမြန်မာနိုင်ငံကြီးကြီးကြီးတွေကြီးကြီးတွေပို့အမျိုးသားဆောင်တွေကြီးကြီးတာနိုင်ငံဆောင်တော့တိတ်ကြီးတာတော့အုပ်ချုပ်တဲ့ကာလအကြီးကဲဖြစ်နေတဲ့ကာလအတွက်ကသူကနိုင်ငံဆောင်တော့ဒါမှကိုယ်လည်းကြောက်ရမှုဒီမင်းနဲ့နိုင်ငံဆောင်တော့ဘုံမတူရင်းဆိုတော့ဘာလို့ဆိုလို့လဲ
ကော်မရှင်ဥက္ကဋ္ဌကရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပွင့်လင်းမြင်သာမှုနဲ့လွတ်လပ်မျှတမှုရှိအောင်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုထားပေမဲ့စိုးရိမ်တဲ့သဘောထားတွေလည်းရှိနေသေးပါရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကတော့လက်ရှိအချိန်ထိပွင့်လင်းမြင်သာမှုတွေအားနည်းနေစေဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့အဓိကကျွန်းနေပြတာကစောင့်ကြည့်နေတဲ့သူများတင်းဝတ်မှာတချို့လုပ်ငန်းစဉ်တွေကိုကြည့်ွင့်မရဒီအစ်စ်ထုတ်လိုက်တဲ့စောင့်ကြည့်နေတာခွင့်ထဲမှာတချို့လုပ်ငန်းစဉ်ကပြန်ပါမလာတော့ကျန်ပါမှာကြောင့်ကျွန်တော်တို့ကဒါပုံမင်းမြန်မာပြည်နဲ့ပတ်သက်လို့ရှိတာစိတ်ကြည်ကြောင်းတယ်လို့ကျွန်တော်ပြောတာပေါ့ကော်မရှင်ရဲ့တုံ့ပြန်ချက်ကကြတော့ဥရီမှုပေါင်းကိစ္စတွေပြီးတော့မှဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်တဲ့ကိစ္စနောက်ပြောမှရုပ်ောက်ပွဲအငင်းပွားမှုခုံရုံးနဲ့ပတ်သက်တဲ့ကိစ္စတွေဟာစောက်ကြည့်လေးလာသူတွေရဲ့လက်ထုံးလုံးကြီးရဲ့မပါလုပ်ငန်းစဉ်နဲ့မပါရမှလည်းစောက်ကြည့်လေးလာခွင့်ရပါတယ်ဒါဘာလို့လဲဆိုစောက်ကြည့်လေးလာခွင့်ရပါတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကိုခါမှတ်ကြက်ပေးတယ်ကျွန်တော်တို့မျှော်လင့်လာတော့ဒီကောင်စီကဘယ်ကော်မရှင်အာမရစ်တန်ချက်အတိုင်းပဲဟိုလုံဆောင်နိုင်နေမယ်လို့ကျွန်တော်ထင်ပါတယ
်။ကက်ယောဂါကြောင့်အသွာလာကန့်တက်မှုတွေရှိနေပေမဲ့ရွေးကောက်ပွဲကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပသွားမယ်လို့ကော်မရှင်ကကြေညာထားပါတယ်။မဲဆန္ဒနယ်မြေတွေကိုလည်းမကြသေးခင်ကပဲကော်မရှင်ကထုတ်ပြန်ခဲ့ပြီးဒီလ25ရက်နေ့မှာမဲဆန္ဒရှင်စီရင်ကိုထုတ်ပြန်သွားမယ်လို့လည်းကြေညာထားပါတယ်။သမရဦးဝင်းမြင့်ကတော့မဲဆန္ဒရှင်38တန်းကျော်မဲပေးခွင့်ရမယ့်ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိဖို့နဲ့မဲဆန္ဒရှင်တွေအားလုံးမဲပေးခွင့်ရအောင်ကြိုးပမ်းကြဖို့မကြသေးခင်တုန်းကပဲနေပြည်တော်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံရမှာပြောဆိုထားပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျွန်မကစုမုံပါရှင်။ကမ္ဘာကယောဂါ COVID-19 ပညာပေးပကြီးဆွဲတဲ့လူငယ်တွေကိုဘာသာသာသနာညှိနှိုင်းစေမှုနဲ့သာသနာရေးဌာနကတရားစွဲဆိုထားတဲ့အပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ပြောပြပေးကြပါမယ်။ကချင်ပြည်နယ်မြကြီးနားမြို့လူအများမြင်ဝင်းနေရာဖြစ်တဲ့ဘုဒ္ဓတိုက်တန်းတိုက်နေရာမှာနေရံပကြီးရေးဆွဲခဲ့တဲ့ကချင်လူငယ်၃ဦးကိုကချင်ပြည်နယ်သာသနာရေးဦးစီးဌာနညွှန်ကြားရေးမှူးကနေဘာသာသာသနာညှိနှိုင်းစေမှုပုံမှန်295ကာကြီးနဲ့မြကြီးနားမြို့တရားရုံးမှာပြီးခဲ့တဲ့ဧပြီလ3ရက်နေ့ကဥတိုင်းလျှောက်ထားတရားစွဲဆိုခဲ့တာဖြစ်ပါတယ်။ပကြီးဆွဲသူကိုစရာနောင်ဂျာဆိုင်နဲ့နော်ထွန်းအောင်တို့၃ဦးဖန်တီးရေးဆွဲခဲ့တဲ့ Stay at Home Save Lives We Fight Together ဆိုပြီးဆရာဝန်သူနာပြု၃ဦးလက်ဖွားနဲ့တွန်းကားထားတဲ့ Virus ပိုးရဲ့အနောက်မှာညီညွတ်ရဝတ်စုံကိုဝတ်ဆင်ထားတဲ့အရိုးကောင်းတဲ့သင်မင်းပုံစံပကြီးဟာဗုဒ္ဓဘာသာယဟန်တော်တစ်ပါးရဲ့အသွေနဲ့တူတဲ့အတွက်ဒါဟာဘာသာသာသနာကိုညှိနှိုင်းစေခဲ့တယ်ဆိုပြီးသာသနာရေးဌာနကတရားစွဲဆိုခဲ့တာပါ။၃လကြာကြာအမှုရင်ဆိုင်ဖြည့်ရှင်းခဲ့ရပြီးတဲ့နောက်မှာတော့ဒီကနေ့ဇူလိုင်လ18ရက်နေ့မှာကချင်ပြည်နယ်မြကြီးနားမြို့နယ်တရားသူကြီးကတရားစွဲဆိုခံရသူတွေမှာအပြစ်မရှိကြောင်းဆုံးဖြတ်ပြီးအမှုကနေအပြီးပိုင်ပလတ်ပေးလိုက်တယ်လို့တရားစွဲဆိုခံရသူကချင်လူငယ်တွေရဲ့အကျိုးဆောင်ရှင်နေဒေါ်တွဲဘူးကVOA မြန်မာပိုင်းကိုရှင်းပြပါတယ
်ဒီနေ့ကတော့ကျမတို့အမှုပဲအရင်အမိန့်ချတာဖြစ်ပါတယ်ရှင်ဟိုတရားသူကြီးသူရေးထားတဲ့အမိန့်ကိုဖတ်ပြတာပေါ့နော်ကျမတို့လည်းတော်တော်လေးတော့စိုးရိမ်ပါတယ်ဘာလဲဆိုကျမလည်းအမြင်နဲ့ public နဲ့ဆိုင်တဲ့အမှုတွေလိုက်တဲ့အခါမှာတွတ်တယ်ဆိုမှရှိဘူးပေါ့နော်ဒီနေ့ဒီတမှုပဲကျမတို့ဘူးပါသေးတယ်ကျမတို့ new site မှာထူးချေခဲ့ပါတယ်ပြစရာရှိတဲ့တက်တွေလည်းပြခဲ့ပါတယ်ဒီနေ့အဖြေရတဲ့အခါမှာကျမတို့အရမ်းပဲဝမ်းတာပါတယ်ပြီးလို့ရှိရင်ပကြီးဆွဲတဲ့ကလေးတွေလည်းဒါသဘောယိုးနဲ့တို့ဟာဆိုလို့ရှိရင်တကယ်ကိုပညာပေးလို့တဲ့စိတ်နဲ့အလုပ်တာဖြစ်ပါတယ်ဒီဘာသာသာသနာတန်ကားတော်တွေဆော်ကားဖို့ဆိုတာစိတ်ကမှတော့မရှိပါဘူးအဲ့ခါကျတော့ဒီနေ့ကျမတို့တရားမျှတမှုလည်းခံစားရသလိုဒီတရားမျှတမှုနဲ့အတူပေါ့နော်အမြဲတွင်တွဲနေတဲ့ဒီတရားဥပဒေစိုးမိုးရေးလဲကျမတို့မှရှိလာပြီလို့ကျမဒါကျေနပ်မိပါတယ်ရှင်
ကမ္ဘာကယောဂကိုဗစ်မြန်မာနိုင်ငံမှာလည်းကူးစက်သူတွေရှိလာချိန်မှာကချင်လူငယ်တွေဘက်ကနေအများပြည်သူလူမျိုးဝင်နေရာမှာကိုဗစ်ကာကွယ်ရေးပညာပေးနေရန်ပကြီးရင်းဆဲခဲ့တဲ့အပေါ်တရားစွဲဆိုခံခဲ့ရလို့သူတို့ရင်ဆိုင်ဖြေရှင်းခဲ့ကြပုံကိုလည်းရှေ့နေတော်တွဲဘူးကရှင်းပြပါတယ
်ကိုဗစ်ကာလမှာပေါ့နော်ပညာပေးပကြီးစွဲရင်းနဲ့ဖြစ်ပေါ်လာပေါ့ကတနာဖြစ်တာပေါ့နော်တသိမင်းရဲ့ဝိယုံအနီယံဝိယုံရဲ့ဝိယုံယုံထားတဲ့ပုံစံကယဟန်တန်ဃာရဲ့ဝိယုံနဲ့တူရဲ့ပေါ့သူတို့ဘက်ကနေမှတမင်တက်ပေါ့နော်ဘာသာသာသနာညှိုးနှွားအောင်လုပ်တယ်ဆိုတာကိုသူတို့စက်တင်မပြနိုင်ဘူးအဲ့တော့ဒီဘက်တို့ဘက်ကတော့ဒီ1917ပေါ့နော်ဖေဖော်ဝါရီ19ရက်မှာဒီပြင်သစ်နိုင်ငံထုတ်လီပတီဂျာနယ်မှာပေါ့နော်အနီယံဝတ်သိမင်းကလူအသက်တွေကိုရိတ်သိမ်းနေဟာဆိုတရုတ်ခေါ်ခဲ့တယ်ဆိုတော့ကျွန်တော်တို့တက်တည်ကြပါတယ်နောက်တစ်ခုကဒီဘုံကြီးတစ်ပါးရဲ့ခွင့်ပြုချက်နဲ့ဒီသင်္ကန်းဝတ်ယုံဝတ်နည်းတွေလည်းစနစ်တကျအဲ့ဒါတွေလည်းကျွန်တော်တို့တက်တည်ခံတင်ပြခဲ့ပါတယ်နောက်တစ်ခုဒီကင်ထားတဲ့တပိတ်ဆိုတာလည်းတပိတ်မဟုတ်ပါဘူးကျွန်တော်တို့ကမြည်အိုးပါအဲ့မှာလည်း COVID-19 ရောဂါဆိုတာကတ်ထားတာပေါ့နော်အဲ့ဒါတွေကျွန်တော်တို့တီတီတက်ကြထွက်ချေခဲ့တာပါရှင်အဲ့ဒါကြောင့်ကျမတို့အခုတရားမျှတမှုနဲ့ပေါ့နော်ကျမတို့အမှန်တရားကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါရဲ့ရှင
်မြကြီးသားမျိုးတရားရုံးကကိုဗစ်ပကြီးအမှုတရားရုံးထုတ်မှာတွားရောက်ဝင်းရံအားပေးခဲ့တဲ့ကချင်လူငယ်ဆိုင်နုပန်ကလည်းနိုင်ငံသားတို့ရဲ့လွတ်လပ်စွာတင်ပြမှုတွေအပေါ်မှာတရားမျှတမှုတွေပို့ပြီးရှိလာစေဖို့ပြောလင်ပါတယ်
ဒီနေ့ဆုံးဖြတ်ချက်ကတော့ဟိုကျမတို့ဘက်ကနေရောတော်တော်လေးအားရတယ်ပေါ့နော်ကျမတို့တော့မချင်ထားဘူးဒီမျိုးဖြစ်လာလိမ့်မလို့အင်းဘက်ကနေအောင်စင်တစ်ခုခုပေါ့နော်ဒီမျိုးဖြစ်လာမယ်လို့ကျမတို့ကသုံးသပ်ထားတာဒါပေမဲ့တရည်တည်းအနည်းနဲ့လို့ကြွားတယ်ဒါကျမတို့တက်ကတော့အရန်ဝမ်းတာရေပေါ့နော်ဒါပေမဲ့ဒီမျိုးသူလက်စွာဒီတွေးဖို့ပိုင်ခွင့်ကိုသူတို့ဘက်ကနေဒီတရားဆွေးတာကျမတို့နေရတော့စပေါ်တော့မကြဘူးပေါ့နော
်ဒီကိုဗစ်ပကြီးကရေးဆွဲသူတွေကိုစပြီးတရားဆွဲဆိုခဲ့တဲ့အချိန်ကလေးကအမှုဖွဲ့အရေးယူထားတာတွေအားလုံးချက်ချင်းရုပ်ပေးဖို့လူခွေစောင့်ကြည့်ရေးအဖွဲ့ HRW ကကြေညာချက်ထုတ်တောင်းဆိုခဲ့တာပါမြန်မာတာဝန်ရှိတဲ့သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါအရေးကိုပို့ပြီးတော့အလေးထားဆောင်ရွက်တဲ့လို့လည်း HRW အာရှရေးရာလက်ထောက်ပြုကြရည်မှု Phil Robinson ကပြောဆိုခဲ့တာဖြစ်ပါတယ်ရှင်
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မြထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့ထမကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဆက်ယုံအလုပ်ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်လိုက်ရတာမှာအိန္ဒိယနိုင်ငံတွေမှာသွားရောက်လုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေတောင်းနေချင်းအလုပ်လက်မဲ့ဖြစ်ပြီးနေရပြန်လာနေကြပါတယ်။ဒီလိုပြန်လာနေကြပေမဲ့လို့လက်ရှိတိုင်းပြည်တွင်းမှာကလည်းအလုပ်ကိုင်ခွင်လန်းတွေနေပါနေတာကြောင့်ပြည်တော်ပြန်တွေအများအပြားအလုပ်လက်မဲ့ဘဝနဲ့စားဝတ်နေရေးအခက်ကြုံကြရပါတယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်နေရက်ကိုပြလာနေကြတဲ့မြမမျိုးသမီးတချို့ရဲ့အတွေ့အကြုံတွေကိုဒီသတင်းမှန်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဖြစ်လာတဲ့စီးပွားရေးပေါ်ရိုက်ခတ်မှုတွေကိုနိုင်ငံတိုင်းလူလူချုံတွေ့ကြရသလိုမြန်မာရွှေပြောင်းလို့သမားတွေတန်းနဲ့ချင်းရှိနေတဲ့အိန္ဒိယထက်နိုင်ငံမှာဆိုရင်လေအသွားလာတွေကန့်တက်စီးပွားရေးလုပ်ငန်းတွေပြီးပြလိုက်ရပြီးအရေးပေါ်အခြေအနေလာနေချင်းကြညာရတဲ့အထိဖြစ်ခဲ့တာပါဒီလိုလုပ်ငန်းတွေရပ်နှားသွားတဲ့ကာလအတွင်းအလုပ်လက်မဲ့ဖြစ်ပြီးအခက်အခဲကြုံကြရတဲ့မြန်မာနိုင်ငံသားတွေအများအပြားနေရက်ကိုပြန်လာခဲ့ကြသလိုဒီထဲမှာမတ်ထရီချွေလူဇနီးမောင်နှံလေးပါပါတယ်
မလာတော့ပြန်ရောက်တယ်ပြန်ရောက်တော့ဒီဘက်မှာကွာတဲ့ဒိန်း14ရက်ဝင်ရတယ်အဲ့ကတည်းကမြန်မာပြည်မှာဒီကွာတဲ့ဒိန်းတွေဝင်ရတော့မယ်ဆိုပြီးတော့ဟိုကိုယ်နဲ့သွားကြုံတဲ့အချိန်အဲ့လိုကွာတဲ့ဒိန်းဝင်လာရပထမပြန်လာတော့ကလူကမကြက်သေးဘူးဒီမှာတော့ပြန်လာတဲ့အချိန်ရောက်တော့မှကားကားတွေလည်းဈေးတွေတက်ကုန်တယ်ဟိုမပြောဘဲနဲ့ပေါ့နော်ကားသမားကမပြောဘဲနဲ့အဲ့လိုမျိုးဈေးတွေတက်ကုန်လာတယ်အဲ့လိုမျိုးရှိ
ဒါကတော့ထိုင်းနိုင်ငံမှာအလုပ်လုပ်ခဲ့ပြီးကိုဗစ်ကာလမှာနေရက်ကိုပြန်ရောက်လာတဲ့ညောင်လေးလေးမျိုးကမထီတီချွေပြောပြခဲ့တာပါဒီလိုထက်နေငါးကြီးပြန်လာခဲ့တဲ့အချိန်ဟာတကြံကာလနဲ့တိတ်မဝေးတော့တယ်လို့ ထိုင်းနိုင်ငံမှာတချံရက်ကာလတွေဆိုရင်အလုပ်တွေကလည်းပိတ်ထားလို့ရှိရကြောင်းဒီတချံရက်ပြီးသွားရင်တော့ထိုင်းဘက်ကိုပြန်ပြီးအလုပ်လုပ်နိုင်ဖို့မျှော်လင့်ခဲ့တယ်လို့မတ်ထီကြီးကပြောပါတယ်။
ဟိုမှာဟိုကော့ဆန်လေးကော့ဆန်ဆိုတော့အိမ်ဆောက်တဲ့နေရာရယ်ပြီးလမ်းလောက်တဲ့နေရာရယ်ဆိုတော့ညီမတို့ကဒီအိမ်ဆောက်တာဆိုပြီးအနေရမြားလို့အိမ်ဆောက်တဲ့အလုပ်မလုပ်လမ်းလောက်တဲ့အလုပ်မလုပ်ဘူး။ဒီနှစ်လောက်ပဲသွားပြီးအမအမျိုးသားတွေရှိတော့သူတို့စီသွားရင်လည်းအဲ့လိုမျိုးအလုပ်သွားလုပ်ရင်လည်းကိုကပြန်လာမယ်ဆိုပြီးတော့အဲ့လိုမျိုးရှင်မလာတာပေါ့။ကိုလေးကဒီကိုပြန်လာမယ်လို့လ
ပြန်လာတယ်ဆိုတော့အဲ့လိုမျိုးမျိုးပဲပြန်နေလည်းပါတယ်အာလမ်းမှာကြတော့အခက်ခဲကအဲ့ဒီပတ်စံကိုရေးကြည့်ပေါ့နော်ကိုလည်းဒီမှာအချွေးလေးတော့တောက်သွားတာဆိုအချွေးမကြည့်ဘူးလေအဲ့လိုမျိုးပြဿနာအခက်ခဲလေးပတ်စံကိုရေးကြည့်အခက်ခဲလေးတော့ရှိတယ်
ဒီလိုနဲ့မက်လာတွေကနေနေရမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တာအခုဆိုရင်တော့3လကျော်လာခဲ့ပါပြီဒါပေမဲ့ထမ်းဘက်ပြန်သွားပြီးအလုပ်လုပ်လို့ကလည်းမရမြန်မာနိုင်ငံအတွင်းမှာလည်းအလုပ်ရဖို့အခက်ခဲနဲ့ကြုံနေရတယ်လို့မှတ်တိချွေကပြောပါတယ
်ခက်ခဲတော့ရှိရပါတော့အမျိုးသားလည်းဘာမှမရ15နှစ်သားလောက်ကလေးကသူကမရဆိုတော့မြန်မာပြည်ရောက်တော့ဒီအလုပ်တိုင်းကမလုပ်စားတတ်တာရယ်ပြီးတော့ဒီလူရလူရအလုပ်တွေပါတယ်မခေါ်တာရယ်အဲ့ဒါဆိုအမေပဲအမေစီမှာပဲမိသားစုပိုင်းနေတာဆိုတော့အမေပဲကြွေရမေးတက်တာကမသားမိမိသားစုတုံးရောက်ပေါ့ခုဆိုမုတ်ဆိုင်လေးပေါ့ခလေးလေးမုတ်လေးရောင်းတဲ့တနတ်တပါအဲ့ဒီဆိုင်လေးလောက်ပဲဖွင့်တာဒီမုတ်ဆိုင်လေးကတော့ခလေးမုတ်စားရဲခလေးမုတ်ဖူလောက်တော့အဲ့လိုမျိုးလေးဖွင့်တာ
ဒီလိုကိုဗစ် -19 ကြောင့်ပြည်ပနိုင်ငံတွေကနေပြန်လာကြတဲ့မြန်မာနိုင်ငံသားတွေအတွက်လူရတဲ့အကူအညီတွေကိုအစိုးရဒါမှမဟုတ်ရဲရွာလိုက်ကူညီဆောင်ရှောက်တာတွေရောရှိပါလားအစိုးရကငွေသားကူညီထောက်ပံ့မယ်လို့ကြားပေမဲ့အခုထိတော့မရသေးဘူးလို့မတ်တိတိချွေကပြောပါတယ
်မရဘူးမှာသူတို့ကြီးညာရတယ်ဗါလေတဲ့နောက်တူဟိုနဲ့မွေ4000လာအဲ့ဒါပေးတာဟိုသူတို့လာတော့ကောက်ခံတယ်ဒါပေမဲ့အဲ့လိုမျိုးပေးတာမရှိဘူးပေါ့နော်သူတို့ပထမတော့ငါမိသားစုသူတစုတွေကိုဆန့်ရှင်းပြတာအဲ့ဒါမျိုးပေးတယ်အဲ့ဒါပေးတာကတော့အင်အားအမေအမုတ်ဆုံမဆိုတော့အမေရတယ်ကိုဒီပြီးတော့ပြန်နေတော့ကဘာမှမပါဘာမှမလာဆမဲစရင်ကတော့အရင်မိသားစုလိုက်ပြီးပေါ့နော်အမေရဲ့နာမည်ထိုက်ဆောင်လာဆိုအမေရဲ့နာမည်နဲ့အဲ့လိုမျိုးယူတယ်ညီမတို့ရက်ွက်မှရှိတဲ့အဲ့လိုစင်ရသားအပိုင်းပေါ့ညီမတို့ရက်ွက်ဆိုအဲ့လိုမျိုးယူကောက်ခံပါတယ်ဒါပေမဲ့ဘာတစ်ခုမှမလာဘူးဟုတ
်ဒီလိုအချိန်မှာထိုင်းနိုင်ငံဘက်မှလုပ်ငန်းတချို့ပြန်လဲဖွင့်လှစ်လာနေတဲ့အတွက်ပြန်ပြီးအလုပ်သွားလုပ်ဖို့ဆိုတာမှလည်းနှင်းဆက်သွားလာပြီးပိတ်ထားစေမှုပြန်ဖို့ဆိုတာကလည်းမဖြစ်နိုင်ဘူးလို့မတ္တိချွေကပြောပါတယ်ဒီလိုအခက်အခဲကြုံနေရတဲ့ထိုင်းနိုင်ငံကပြန်လာတဲ့မြန်မာတွေရှိသလိုအိန္ဒိယပြည်နိုင်ငံမှာအလုံးလုံးနေရင်ကိုဗစ် -19 ကြောင့်စီးပွားရေးအယောင်ွယ်တွေထိခိုက်ပြီးတော့နေရပြန်လာကြရတဲ့မြန်မာနိုင်ငံသားတွေလည်းရှိပါသေးတယ်။တရုတ်မြန်မာနယ်စပ်မူဆယ်နဲ့ရွှေလီမြို့တွေမှာ၄နှစ်လောက်နေထိုင်လုပ်ငန်းရှာဖွေစားတောက်နေရကနေကိုဗစ် -19 ကြောင့်နေရကိုပြန်လာရတဲ့မတ်ကြီးကြီးမျိုးပြောပြတာကိုလည်းနားထောင်ချင်အောင်ပါ
ဟုတ်ပထမတော့ဟိုဟာမူဆယ်ဘက်မှာပဲနေတာပါနောက်ရွှေလီလေးကိုပြောင်းသွားတာတနည်းကျော်လောက်ကြာပြီဟိုယောက်ျားကုံထန်းတာလေယောက်ျားကုံထန်းတာဆိုတော့တိတ်ပြီးအဆင်မပြေဘူးအဲ့ဒါကြောင့်ဟိုဘက်ရွှေလီလေးသွားလို့ရှင်ဈေးတွေကရောင်းကောင်းတယ်ဆိုလို့အပေါင်းတင်နေပြောလို့အဲ့ဘက်မှာဈေးသွားရောင်းတာပါအဲ့ဘက်မှာဟိုဆက်ယုံနေမှာကလေးတွေကိုဟင်းလေးပါချက်ရောင်းတာလေဟိုခန်းငါပြီးတော့ဟင်းလေးပါချက်ရောင်းတာပါဒီကိုဗစ်ဖြစ်တဲ့အချိန်ခါမှာဟိုပတ်စပို့တွေပါတယ်ရှိလို့ဖမ်းတာတို့ဘာလို့ညာလို့ဆိုပြီးသူတို့ဖမ်းညာလေအမားတွေကတော့ပတ်စပို့တွေပါတယ်လောက်ထားတာဆိုတော့အဲ့လိုမျိုးအဖမ်းတော့မခံရဘူးဟိုကိုကိုယ့်ရင်းမှာပဲကိုနေပြီးအပြင်မထွက်ရအောင်ဆိုတော့ရုပ်ကန်စားတတ်ဖို့စိတ်ကြီးထွက်လို့မရတော့ဒီနောက်ပိုင်းကျတော့ကြက်တဲတာလေညီအစ်မကြီးအခုကပကူးပြန်တော့မှဆိုတော့လောလောဆယ်ဘာလုပ်လို့လောက်အမှန်ကိုမသိပါဘူးဈေးရောင်းဈေးဝယ်လေးပဲလှုပ်ရှားရင်ကောင်းမလားလို့ပဲစဉ်းစားနေရပါတယ်ရုပ်ကြီးကတော့ပြန်မသွားတော့ဘူး
မက်ချီချီမိုးကတော့ရွှေလီကနေပြန်လာတာရက်ပိုင်းပဲရှိပါသေးတယ်။လောလောဆယ်အစိုးရကသတ်မှတ်ထားတဲ့ကွာရန်တင်းနေရာတစ်ခုမှာနေနေရပြီးဒီကွာရန်တင်းကာလကိုဖြတ်တန်းပြီးရင်တော့မိသားစုဆွေမျိုးတွေရှိရာပဲကိုမှပဲလုက္ကင်စားတောက်တော့မယ်လို့ပြောပါရယ်။မိခင်တယောက်ဖြစ်တာကြောင့်ကိုဗစ်ကာလရုန်းကန်မှုတွေကြားမှာတားပြစ်သူရဲ့ပညာရေးအတွက်စိုးရိမ်နေရတဲ့သူလည်းဖြစ်ပါရယ်
။အတက်က6နှစ်ရှိပြီ။သူကအဲရွှေလီထဲမှာပြည်ကြည့်ထားခဲ့တာလေ။အခုဒီပြန်ရောက်တော့တက္ကသိုလ်တက်မှာပေါ့ဒီကလေးလေးက။ကလေးပညာရေးအတွက်အမစိတ်တူတာပါကျန်တာကတော့အမတို့လှုပ်ရှားရုံးကံမှာပေါ့ဒီကလေးပညာရေးပဲအမစုံကားတိုင်အောင်ထားကျင်တာမကူမှာပဲထားမှာဟောစိတ်တူတာပေါ့ညီမရဲ့ဘယ်လိုပဲပဲနာပဲကြောင်းထားရင်ကောင်းမလို့ဘယ်တော့ဖွင့်မလို့ကြောင်းနေဖွင့်နေခါကျတော့အစီအဝေးနဲ့ရောဘယ်လိုဒီ
စီစဉ်တော့အရာတွေနဲ့စိတ်ကြည်ရတာဒီကလေးတို့
မချစ်ချင်မို့လို့နေရက်ကိုအခုမှလောလောလတ်လတ်ပြန်ရောက်လာပြီးရှေ့ရက်အတွက်ပူပင်နေကြတဲ့သူတွေရှိတယ်လို့အစောပိုင်းကာလကလေးကတန်ရောက်လာခဲ့ပြီးအလုံးလက်မဲ့အခက်အခဲတွေ့နေတဲ့သူတွေကလည်းတူနေသေးပါအလုတ်ကရေးရရာမရှိတာလာရင်းနဲ့ချီလာနေပြီဖြစ်တဲ့မတ်တီတီကျွဲလို့ဇနီးမောင်နဲ့ဆိုရင်အချိန်ကာလကြာလာတာနဲ့အမျှမိသားစုအချက်တွေပို့ပြီးတော့ဆိုးလာတယ်လို့ပြောပါတယ
်ဝင်ဝင်ရတလားဆိုတော်တော်ထိခိုက်တယ်ခက်ခဲတော်တော်ကြုံရတယ်ခိုင်းမှာပတ်စံပုံပြီးတော့များတယ်ပေါ့နော်။သူအလုံးစိတ်တနည်းအားသာဆိုထိုင်ပတ်စံနဲ့တမောင်ပတ်စံနဲ့ဆိုရင်တလားလို့ဆိုမြန်မာဝင်နဲ့ဆို၅သိန်း၆သိန်းကအဲ့လိုမျိုးပို့နိုင်။ပါဠိလိုကမလဲဆိုတော့ကိုမာကငွေကြီးပေါ့နော်။ဒီငွေရဒီမာလို့သိရတာပေါ့နော်။ကစားယူရဲဆိုအတူအားတလားပုံမှာအဲ့လိုမျိုးတက်နေရတာဒီ။ဟိုမရှိစင်ရသားလေးဆိုကိုထက်မရှိစင်ရသားလေးဆိုပို့တာမှများတယ်ပေါ့နော်။အဲ့လိုလေငွေကြီးကြီးလေးတွေအဲ့လိုလေထောက်ပံ့ပေးရမျိုးမရှိစင်ရသားလေးကိုပို့ပြီးတော့အဲ့လိုထောက်ပံ့စီတင်တာပေါ့နော်ကိုရက်ကွက်ချက်မှဆိုကိုထက်မရှိစင်ရသားဆိုတာလည်းရှိရလေသူကတော့မျှော်မှန်းတာပေါ့တအိမ်တော်၄တောင်ရမယ်ဆိုတော့အဲ့လိုမျိုးကျင်ရတာအဲ့ဒါလိုင်းပေါ်မှာလည်းတအိမ်တော်၄တောင်နဲ့ဆိုပြီးတော့ကျင်ရတာပြီးတော့ပေါ့နော်အခုကတခုမှမရောက်လာကြဘူးပေါ့အဲ့လိုမျိုးပြင်းရလေပေါ့နော်ဒီဘက်မှာဆိုပို့တော့ဆိုးသေးတယ်ဒီလိုထိုင်းပြန်နေနေလို့နိုင်ငံခြားပြန်နေဆိုတော့လောက်တည်ဘယ်သူမှမခေါ်ဘူးပေါ့
အစောပိုင်းပြန်လာချိန်တုန်းကဆိုရင်ပြည်တော်ပြန်တွေဖြစ်တဲ့အတွက်ယောဂဘိုးရှိသူတွေလိုအထင်ခံရတာမျိုးနဲ့တောင်ကျုံရတယ်လို့မတ်စီတီချွေကပြောပါတယ
်။ဒီမှာတော့လာတဲ့ချိန်တွေကတော့ဒီထိုင်းပြန်ဒီမှာယောဂမျိုးတွေ့ဘူးပေါ့နော်။တွေ့တာဆိုလို့ဟိုနိုင်ငံကြီးသားတွေရဲ့အလိုယောဂဘိုးတွေ့တာရှိတယ်။ဒါပေမဲ့သူကနိုင်ငံပြန်သားဆိုရင်အကုန်လုံးယောဂတဲလို့ပဲသူထင်တာတော့ကျုံဘူးပါ။
COVID-19 ကာလမှာကတော့ထိုင်းနိုင်ငံပြန်လာတာပဲဖြစ်ဖြစ်တရုတ်မလေးရှားစင်ကာပူကိုရီးယားဂျပန်ဘယ်လိုနိုင်ငံကပဲပြန်လာလာပြည်တော်ပြန်တွေအတွက်အနည်းနဲ့အများအခက်အခဲတော့ကြုံကြရတာပါဒါကြောင့်ဒီလိုအခြေအနေကြီးအမြန်ဆုံးပြန်လည်ကောင်းမွန်ပြီးအားလုံးအဆင်ပြေစေချင်တယ်လို့မတ်တီတီမိုးကပြောပါတယ
်ကမ္ဘာနဲ့ဝိုင်းဒီလိုကြီးဒုက္ခတွေရောက်ကုန်တာဆိုတော့ဒါကြီးကိုပဲမမြန်ပြီးဆုံးပါစေပဲဆုတောင်းပါတယ်ဒီမှာရယ်
လက်ရှိမှာတော့ကမ္ဘာတဝန်ဒီယောဂကုသမှုတွေတိတိတသားထိန်းချုပ်နိုင်တဲ့အခြေအနေကိုမရောက်သေးတာကြောင့်စီးပွားရေးလုပ်ငန်းတွေအရင်လိုအပြည့်အဝပြန်ဖြစ်လာဖို့ကတော့နိုင်ငံအသီးသီးမှရုန်းကန်နေကြဆဲဖြစ်ပါတယ်။မကြုံစဘူးကြုံရတဲ့အခြေအနေဖြစ်သလိုရဲခတ်မှုပမာဏကကြီးမာပြီးခံမရခတ်တဲ့အခြေအနေဖြစ်တာကြောင့်လည်းအခုလိုအခြေအနေမှာပြည်တော်ပြန်ပြီးအပါအဝင်လူသားတိုင်းအချက်တည်းကြုံနေကြတာပါ။ဒါကြောင့်ဒီယောဂကာကွယ်ကုသနိုင်တဲ့ဆေးဝါးတွေအများဆုံးတွေ့ရှိပြီးအချက်သေးတွေကိုဖြည့်ရှင်းကင်တွယ်နိုင်မှုအရေးကြီးတယ်ဆိုရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်။ဒီမှာပြန်ပြီးပြပါရှင
်။အမေရိကန်ပြည်ထောင်စုကငယ်စဉ်ကတည်းကပြောင်းရွှေ့နေထိုင်ခဲ့ပြီးဟောလိဝုဒ်ရုပ်ရှင်လောကကိုဝင်ရောက်ဖို့ကြိုးစားနေသူကတော့ကိုအေဒရီယန်ဇော်ပါ။ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Zoss Studio Multimedia Production လုပ်ငန်းတည်ထောင်ထားသူကိုအေဒရီယန်ဇော်အနေနဲ့ American အိမ်မက်တွေကိုဘလို့စူးစမ်းကောင်တယ်ဖော်ခဲ့လဲဆိုရိုင်းနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်သုတဆွန်လင် American တခွင်အစီအစဉ်မှာကျွန်တော်အောင်ကမေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာအခု Zoss Studio ဆိုပြီးတော့ကို Adrian Zoss က Multimedia Production လုပ်နေတာပေါ့ဒါ LA အခြေစိုက်ပေါ့လေဆိုတော့ဒီ Multimedia Production အနေနဲ့ဒီဘာရီရိုက်ကူးဖြစ်လဲဘာရီထုတ်လုပ်ဖြစ်လဲဆိုရဲအကြောင်းလေးအရင်စပြောပြပေးရလား
Sure. So, you know, a company of body, yeah, let's say, editorial commercial, they yeah, yeah, photo shoot, they yeah, yeah, TV commercial, number short film, they yeah, yeah, number music video, they MTV, they like the I, they number Gavalon, travel over, influencer, travel vlog, they yeah, 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 they yeah, they yeah, they yeah, they yeah, they the Beverly Hills, my plastic surgeon, you said, you're who you said, accountable, who breast implant and boob implant doctor who yait bude all the way to medical doctor to surgical doctor to who ga commercial day lemian commercial day so long yait bude small business to large business so long who yait bude jnaraw a
so raw di lowngan ko ho be rong a sa pi daw lou phit da ba le
be a ni sa le so raw ကျွန်တော်ဘဝကျတော့2003ကနေစလိုက်တယ်ဘာဖြစ်လို့အဲ2003ကျွန်တော်က22 years old ပဲဖြစ်တယ်နော်ငငယ်တော့ကနေတရုတ်ဆောင်ဖြစ်လာတယ်ဒါပေမဲ့အဲ့ချိန်မှာ college ဆက်ဝင်သွားတော့ဘာတွေ့ရလဲဆိုတော့ဒီ Hollywood ဆက်ဝင်သွားတော့ဘာတွေ့ရလဲဆိုတော့ Asian American ဒီရှားတယ်ဗမာတွေပိုအောင်ရှားတယ် Film Academy ကဗမာမဟုတ်ဘူး Asian American မဟုတ်တော့ opportunity ဟိုတရုတ်ဆောင်ဖြစ်ဖို့ရှားတယ်ဆိုတော့ကိုယ့်ကိုလေ့လာပြီးတော့ဟိုတော်ပြီးတော့ဟိုလုပ်နိုင်ရမယ်ဆိုတော့အဲ့ idea ထွက်လာတယ် so 2007အနေကိုယ့်ကိုဟို behind the scenes မှာ producer လိုမျိုး production assistant လိုမျိုး volunteer လုပ်ပြီးတော့အဲ့အပိုင်းလေ့လာတယ်ဘလို camera ကင်ရလဲဘလို yay ရလဲ so အဲ့အနေဆိုရင် around 2005ကနေproducer လိုမျိုးစလိုက်ပြီးတော့မှ2007ကနေနည်းနည်း recognition ရလာတယ်ကျွန်တော်ဟိုတရုတ်ဆောင်နဲ့ဖြစ်တယ်နောက် behind the scenes ဆောင်ကိုညီးတယ်အဲ့ project က Emmy award ရပါတယ် academy လိုမျိုးလေဒီ Hollywood မှာအဲ့ပြီးတော့နောက်ထပ်ဟို action movie တွေ by sci-fi TV show တွေဘို့ဟိုလုပ်ပြီးတယ်ဘာဖြစ်လို့လုပ်လဲဆိုတော့ဒီကျွန်တော်ကတရုတ်ဆောင်တွေက Asian American or Myanmar တရုတ်ဆောင်တွေ Hollywood TV မှာပိုရှိနေခြင်းနဲ့ဆိုတော့လုပ်ပြတာပေါ့အရင်
အခုဆိုရင်ဒါနှစ်တည်းလဲတော်တော်ကြာလာပြီကိုယ်လုပ်ငန်းကိုထူထောင်လာတဲ့ခါကျတော့ဟိုအခုလိုအခြေအနေမျိုးအထိရောက်လာအောင်ဟိုဘယ်လောက်ထိအောင်ဟိုစူးစမ်းပန်းစားနဲ့လုပ်ခဲ့ရပါလဲ
ဘယ်လောက်တော်တော်စူးစမ်းရတယ်ပြောရမယ်တကယ်ကျတော့လေဘာဖြစ်လို့ဆိုတော့မိသားစုကလည်းတအားဖို့တန်တယ်နောက်ပြီးတော့သူတို့ကလည်းဟိုစိတ်ပူတာပေါ့ကလေးငယ်ငယ်ကတော့ဆိုတော့ကျွန်တော်ကဟိုသူတို့ကဟိုဆရာဝန်ဖြစ်စေခြင်းနဲ့အဲလိုမျိုးကြောင်းသွားစေခြင်းနဲ့ဒါပေမဲ့ကျွန်တော်ဝါသနာပါဟိုတရုတ်ဆောင်ဖြစ်တာဝါသနာတအားပါတယ်ရုပ်ရှင်တွေတအားဝါသနာပါတယ်ဆိုတော့အဲလ်ဆာကိုဟိုစိတ်ကိုဟိုအိုင်အောင်စိုက်ပြီးတော့ဘာတီးဖို့လို့လဲဆိုတော့လူတွေကကျတော့ဒီ industry တဲဝင်ခြင်း rejection တို့တအားကို face တော့တယ် no ခါဟာပြောခါမယ် 99% no ဖြစ်မယ်နောက်စဉ်းစားကြည့် if you want to ဟိုဘာပဲအလုပ်လုပ်တော့99% of the time ဒီအလုပ်က fail ဖြစ်မယ်ဆိုရင်အလုပ်ဟိုလျှောက်တာ fail ဖြစ်မယ်ဆိုရင်ဘယ်သူကနေဘာဖို့ဆက်လုပ်ချင်တာမှလဲเนาะ so တရုတ်ဆောင်နေအဲ့လိုမျိုးပဲ 99% of the time no ဖြစ်မယ်ဒါပေမဲ့ဆက်သွားနေလုံးမပဲအောင်မြင်တယ်ဆိုတော့တော်တော်လုပ်ချင်တာဝါသနာပါပြီးတော့ဟိုတခြားဥစ္စာကိုသိဟိုဟိုအဲအောင်စိုက်ဆံမလို့ပဲနဲ့ဒီဥစ္စာကိုပဲလုပ်ချင်မှာပဲလုပ်အောင်အောင်မြင်မယ
်ကိုအီလီယန်ဇော်ရိုကလည်းပဲเออดีโรงงานเนี่ยกูก็ဝင်လာတဲ့အခါမှာဒါ minority တူဦးအနေနဲ့ဝင်တိုးရတာပေါ့လေဆိုတော့အဲ့လိုတိုးရတဲ့အခါမှာရောလက်ခံလောင်ပေါ့လေကိုဘယ်လောက်ထိအောင်တက်ပြီးစူးစမ်းခဲ့ရပါလဲ
so blue so that so the comparison on me ကျွန်တော်ကအဖြူပိုဖြစ်မယ်ဆိုရင်ဟိုတရုတ်ဆောင်အမင်ဂျင်နဲ့ဘာပဲဖြစ်ဖြစ်အမင်ဂျင်နဲ့ဆိုရင်ဒီကျွန်တော်ပြမယ်ဆိုဒီ effort က1 out of 10 ဆိုရင်5ဆိုရင် okay ဖြစ်တယ်เนาะ5က average ပဲလေဟိုဟိုချစ်ကောင်းပါတယ်ဟို skill လည်း talent က okay ဖြစ်ပါတယ်ဒါပေမဲ့အောင်မြင်နိုင်ဘူးဆို opportunity အများကြီးပဲရှိတယ် Asian American ဖြစ်စဉ်ပူအောင်ခက်တယ်ဘမာဆိုရင်ပူအောင်ခက်တယ်ဘာဖြစ်လို့ဆိုဘမာဆိုရင်တရုတ်ဆောင်လည်းမဟုတ်ဘူးအားရပါတောင်းတဲ့တရုတ်ဆောင်ဖြစ်တယ်အားရပါတောင်းတဲ့တရုတ်ဆောင်ဖြစ်ပြီးတော့ camera အကြောင်းလည်းနားလဲရတယ်အနောက်ကလည်းနားလဲအကုန်လုံးအားရပါနားလဲမှာပဲopportunity ကိုနည်းနည်းလေးပဲရမယ်เนาะဆိုတော့အဲ့လောက်ခက်ခဲဖြစ်ရတယ်ဆိုတော့တချို့လူတွေပြောတယ်အော်တရုတ်ဆောင်ဖြစ်ချင်တယ်ဒါပေမဲ့တအားမစူးစမ်းချင်ဘူးဒီကကျတော့ဟိုတခြားဘိုးတွေနဲ့တခြား Chinese or Japanese ပိုတော့အားရပါစူးစမ်းမယ်ဘာဖြစ်လို့မြန်မာတွေကနည်းနည်းနောက်ကျနေတယ်ဟို first number Asian American ပိုတော့နောက်ကျနေတယ်ဆိုတော့ဗမာကနောက်ဆုံးဖြစ်နေတယ်ဒီ entertainment နဲ့ Hollywood တမှာဆိုရင
်ရုပ်ရှင် line back ကိုသွားဖို့အစီအစဉ်တွေဘာတွေရှိပါလား
ရှိတယ်ကျွန်တော်ကဘာလို့ရလဲဆိုတော့အခုက fundraising တော့တယ် so အခုဟိုမြန်မာတွေကိုဗမာပြည်ကိုသွားတယ်ဟို acting school တွေဟိုကျွန်တော်အလကားဟိုကုညီပြီးတော့ train လုပ်တယ်နောက်ပြီးတော့ဒီမြန်မာဟိုတရုတ်ဆောင်လူငယ်တွေကိုဘာ train လုပ်ချင်လဲဆိုတော့ Hollywood standard နဲ့ professionalism ကိုအားပါ train လုပ်ချင်တယ်ကျွန်တော်ဗမာပြည်ခဏခါသွားဟိုကန်ကောင်းသွားတော့ခဏခါသွားလိုက်တယ် last year မှာဒီ America မှာကျတော့လူတွေကအချိန်မီစောစောမလာနိုင်ရင်အလုပ်လျှောက်တယ်အလုပ်လျှောက်ရမယ် fire ဖြစ်ရမယ် no excuse ဘယ်သူပဲဖြစ်ဖြစ်နာမည်ကြီးကြီးဖြစ်ဖြစ်ဘလောက်ဟိုပတ်စံရှိရှိမဆိုင် professional မှာ professionalism ဒီချိန်လာမယ်ဆိုဒီချိန်နဲ့ပို့စောပြီးလာရမယ်နောက်ပြီးဟိုလောဥစ္စာကတော့ prepare လုပ်ရမယ် outside real professional there so I love to standard machine ဘာမှအောင်မနေအောင
်ဒီအလေးမှာ base လုပ်ပြီးတော့ဒီလုပ်ငန်းလုပ်ရတဲ့ခါမှာကိုယ့်အကူကိုဘယ်လောက်ထိကိုလုပ်ခဲ့တဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအောင်ကျင့်တဲ့အားရမှုရှိခဲ့လဲ
ဘယ်တော့မှကျင့်မနာဘူးဒီအလုပ်တွေဆိုရင်လေဘလို့ဆိုရလဲဆိုတော့ဟိုဒီအလုပ်ကခဏခဏပိုကောင်းလာနိုင်တယ်ဟိုကင်မရာပိုသေးနိုင်တယ်ပိုဒီ product ကိုပိုမြင်နိုင်တယ်ဒါပေမဲ့ကျွန်တော်ကတော့ဘာကိုဂုဏ်ယူရှိလဲဆိုတော့ဒီ non profit တွေကိုကူညီနိုင်တာတအားကိုဂုဏ်ယူ ကွန်ယူရှိတယ်ဘယ်လိုမျိုးဆိုလို့ဒါလဲဆိုတော့ဒီ non profit ဆိုတော့သူတို့ကပတ်စံဟို raise လုပ်ချင်တဲ့ကလေးတွေကိုစာကျွေးဖို့ or ဟို mental health တွေဘာတွေကွန်ယူဖို့ hospital ကွန်ယူဖို့သူတို့ကိုကျွန်တော်တို့ video နဲ့ရိုက်ပြီးဝိုင်းသူတို့ thousands to ဟို hundreds of thousand dollars raise လုပ်နိုင်တာကျတော့ကိုကတအားဟို prideful ဖြစ်တဲ့ act out ကျင်ဖို့စိတ်ချမ်းသာ
အခုဆက်ပြီးသိပ္ပံနဲ့မြေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ရံမှာထိရောက်တဲ့နှာခေါင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက် polypropylene ကိုကော်ဆစ်နဲ့လုပ်ထားတဲ့ရက်ချေမဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှာခေါင်းဆီးဖြစ်အောင်ဘယ်လိုထုတ်ရလဲဆိုတော့ကို Jasper Knight Company ကချီနေတဲ့အထက်လိပ် engineer ဦးအောင်စင်ကဒီကိစ္စမှာဆက်ပြီးပြောပြသေးမှာပါ။
လုံးကြားတဲ့မဲ့ပြူတာတစ်ခုရှိပါတယ်။စာကြည့်တဲ့မဲ့ဆိုတဲ့သုံးလားဖတ်ထားတယ်။ဟိုဟာပေါ့အချက်ပြပေါ့လေ flat map အမျိုးအစားပေါ့ face map အမျိုးအစားပေါ့အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ဗာလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုးငါးလွာဖတ်ပြီးတော့တကယ်ကိုသေးုံလုံးကားနဲ့မှသုံးနိုင်တဲ့ map အမျိုးအစားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုအတွက်စက်တွေရှိပါတယ်။
ဆိုတော့ပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင်သူကသူ့ရဲ့ဤပညာကိုဆင်ဘယ်လိုဤပညာတွေတောင်းရလဲဆင
်ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင်သူကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့သူကတော့အဓိကတော့ polypropylene ကိုသုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအတ်နဲ့အချီပေါ့လေအတ်တို့အချီတို့အဲ့ဒါတွေကိုမသုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားနဲ့ max ကိုကြည့်မယ်ဆိုရှင်ပေါက်ကိတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တော့အချီသူရောသုံးမထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောအောင်လုပ်ပြီးတော့မှာပေါက်ကလေးဖောက်ပြီးတော့မှာအဲ့ဒီအရေးပြောပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲမဲ့စကူကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်စီမီအော်တိုအမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ်ခင်ဗျာ
တကယ်လို့ကိုစင်းနဲ့လုပ်တဲ့ပိဿာကိုကိုယ်တိုင်ထုတ်ဖို့အတွက်တိတ်ပြီးဈေးကြီးနေဆိုရင်တိပါနေကုန်ချမ်းတွင်းပြီးတော့ပြည်ရင်းမှာနှာခေါင်းဆီးတွေချုပ်ဖို့ကောင်းတယ်ပေါ့နော်။ဟုတ်
ကဲ့ချုပ်ဖို့ပေါ့။ဟုတ
်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ပါဆရာ။ဒါဆိုရင်ကုန်ချမ်းဆီးကဘယ်လောက်လောက်ရှိနေတယ်လဲဆရာ
။ကုန်ချမ်းဆီးကဘယ်လောက်လောက်ရှိနေသလိုရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်ဆူကိုထုတ်မယ်သလိုရှိရင်အော်တိုမက်တစ်စနစ်ပါသလိုရှိရင်တော့အကြမ်းများပြီးဗမာငွေ3000ဒီပါလောက်အရင်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်ဒီစီမီအော်တိုပေါ့လေအော်တိုမက်တစ်မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာငွေ3600 900ပတ်ဝန်းကျင်လောက်ရှိပါတယ်ဒီ max ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့3လောက်ဆိုလို့ရှိရင်3လောက်ကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ရှိအချက်အပြားကိုထုတ်တဲ့ set တစ်ခုလိုပါတယ်အဲ့ဒီ set မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ nose bar ကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ set တစ်ခုလိုတယ်ပြီးလို့ရှိရင်အရာလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ဂျိုးလေးတွေကိုဆက်ကွဲပေးဖို့လိုတဲ့ဆက်အမျိုးအစားတွေလိုပါတယ်အဲ့အရာတွေကိုတောင်းလျှောက်တဲ့တုန်းကအော်တိုမက်တစ်ဖြစ်သွားပါတယ်တောင်းလျှောက်မှုဖဲနဲ့တဝက်တစ်ကက်သုံးမယ်ဆိုစီမီအော်တိုမက်တစ်မန်နျူအယ်ဆိုလို့ရှိရင်လောကမန်နျူအယ်သုံးတာပါအဲ့တော့မန်နျူအယ်မျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအနှီးပမာဏက3450ပတ်ဝန်းကျင်လောက်ကိုပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုဒီနေ့တခုမှာဟိုဆက်ရုံတခုတည်နိုင်နေဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ထင်ရတယ်။ရနိုင်တဲ့အနေအထားရှိပါတယ်။အဲ့ဒီဆက်ရုံနေရအနေအထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့။အဲ့ဒီ production capacity က10မိနစ်ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်။အဲ့ဒါဆိုတော့ဒီနေ့တခုတိုင်းတခုမှာအနည်းဆုံးဆက်ရုံတရုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်ထောင်စုတွေအတွက်ကိုပေါ်ပြီးတော့သက်သာတဲ့နှုံးသားတွေပေါ့သက်သာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ချမ်းတွေရဲ့ပေါက်သေးနေရဆိုလို့ရှိရင်တော့ဘက်စကူကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လုပ်နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပေါ့လေအဲဒီပတ်ဝန်းကျင်လောက်နဲ့
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ကိုဗစ်ဖြစ်ခါစတော့နှာခေါင်းဆီးတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာကြည့်ပါလေ So I know so Lina Kongzi and Wawa Leve Kanabe or Takabe Tomido, Tobiama Pita Bajam, Jambani Lashi, Hindu, Lashi Chini body, Sawini Chini Yaro, Iconia Shia, where don't I need Taro in Matangu, Chavare, Najamuza, but a Mauzo, a women's day, a Tatu may to the women's day, who can also hang out to local Josa Jara body. I met a women's out of a few water, Sauke Muro, Mapina in Rubo.
အဲဒီမဲ့အခုလောလောဆယ်လက်ရှိအနေအထားရာကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီမက်စီရာစာကြည့်ကဲမက်စီရာအခုဆိုလို့ရှိရင်အခု50ပါးတဲ့ဘူးတပူကိုဗမာငွေ4000ကျပြီးတဲ့ပို့ပြီးတော့အမျိုးသားကောင်းတာဆိုလို့ရှိရင်9000 6000ကျဝင်နေတယ်လောတယ်ဝယ်လို့ရနေတဲ့နေသားမှာရှိပါတယ်ခင်ဗျာအခုလောလောဆယ်မှာအဝတ်မက်စီချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘောက်ကိုထည့်ရင်
စွမ်းပေါင်းတဲ့လို့ခေါ်တဲ့အပြင်လွာပေါ့အဲ့ဒီအပြင်လွာကတော့ဗာလဲဆိုရှင်အဓိကတော့အရင်ဆက်တည်းအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေရဲ့အရွယ်စားကတဲမိုက်ခရိုတော့ရှိပါလေအဲ့ဒီတဲမိုက်ခရိုလောက်ကိုပထမအလွာကစစ်တုပ်ကာကွယ်ပေးနိုင်တယ်တဲမိုက်ခရိုလောက်ကိုအဲ့တော့ဒုတိယအလွာလဲကြာရောအမှန်ဆိုလို့ရှိရင်တော့ 25GSM လို့ခေါ်တာပေါ့လေဒုတိယအလွာကို25ဂရမ်ပါစကွဲရမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်တဲ့အထူသွားကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာက 0.3 မိုက်ခရိုအရွယ်အစားရှိတဲ့အမုံတွေကိုမဝင်နိုင်အောင်ကာပေးပါလေဒုတိယအလွာအကြမ်းများအဖြစ်ရှိမယ်ဆိုလို့ရှိရင်အော်ရိုးရိုးစာကြည့်ကဲမဲ့ကူက30ငိုင်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီ virus ကူးစက်မှုကိုပေါ့လေဆိုလိုတာကဘာလို့ကျွန်တော်တို့အဝိမက်ကိုလည်းပဲအဝိမက်နှလွာရဲ့ဂျားထဲမှာအဝိမက်နှဟိုအဝိမက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီစာကြည့်ကဲမဲ့ disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝိမက်နှလွာရဲ့ဂျားထဲမှာအလေးအလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 micron လောက်ဒီကာဝယ်နိုင်တဲ့ micron အရွယ်စားကြည့်တဲ့အမှုတွေကာဝယ်နိုင်တဲ့မဲ့ brown ဆိုတဲ့ပိဿအမျိုးအစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဿအမျိုးအစားကိုအလဲအဖယ်လုပ်မယ်ပေါ့လေအဲ့ဒီအလဲအဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ခင်ဗျာ
ချင်းနေတဲ့အထက်လေး engineer ဦးအောင်စင်ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤတင်ရကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေနောက်တစ်ပတ်မှာပြန်တင်ဆောင်ကြပါမယ်
ဇူလိုင်လ18ရက်တာချာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပါအောင်မယ်ရှင်။ COVID-19 ကပ်ရောဂါကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့နိုင်ငံပေါင်း60ကျော်အတွက်ကုလသမဂ္ဂကဒေါ်လာ 10.3 ဘီလီယံလိုအပ်နေတယ်လို့ပန်ကြားလိုက်ပါတယ်။ကပ်ရောဂါကြောင့်ကျန်းမာရေးစီးပွားရေးထိခိုက်နေကြတဲ့နိုင်ငံတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒီကနေ့တာချာနေ့မှာအလှူငွေတောင်းခံလိုက်တာပါ။အဲ့ဒီနိုင်ငံတွေကိုအခုမကူညီရင်နောက်မှမရေတွက်နိုင်တဲ့အသက်ဆုံးရှုံးမှုနဲ့ဒေါ်လာထရီလီယံနဲ့ချီဆုံးရှုံးမှုကြုံရလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲကပြောကြားခဲ့ပါတယ်။ COVID-19 ကပ်ရောဂါကြောင့်နိုင်ငံပေါင်း25နိုင်ငံထက်မနည်းကလူတွေဟာအင်မတန်ဆိုးဝါးတဲ့အငတ်ပေးကြုံကြရနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလည်းဒီကနေ့အကြေညာချက်ထုတ်ပြန်ပါတယ်။ငတ်မောခါမမှုဖြစ်နိုင်တဲ့အန္တရာယ်ရှိကြောင်းကိုလွန်ခဲ့တဲ့3လတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီကို WFP ကပြောခဲ့သလိုဒီကနေ့ဒီအချိန်မှာကမ္ဘာပေါ်ကအစင်းရဲဆုံးမိသားစုတွေဟာအငတ်ဘေး6ထဲကိုတွန်းပို့ခံနေရတာတွေ့နေရတယ်လို့ WFP အမှုဆောင်ညွှန်ကြားရေးမှူး David Beasley ကထုတ်ပြန်ချက်မှာပြောထားပါတယ်။စားရည်ရိတ်ခါမလုံလောက်တဲ့ပြဿနာကိုတုံ့ပြန်ဖို့အတွက်ဒေါ်လာ5ဘီလီယံနီးပါးလိုအပ်တယ်လို့ WFP ကပြောပါတယ်။အာရှအာဖရိက၊ကရေဘီယံကျွန်းဒေသ၊လက်တင်အမေရိကနဲ့အရှေ့လယ်ပိုင်းဒေသတွေကအခြေအနေအဆိုးဆုံးနိုင်ငံတွေမှာငတ်မောခေါင်းပါမှုမဖြစ်အောင်လို့နောက်ထပ်ဒေါ်လာတန်း500လိုအပ်တယ်လို့လည်းခန့်မှန်းထားပါတယ်New York Times သတင်းစာကြီးရဲ့စာရင်းအရအမေရိကန်ပြည်ထောင်စုမှကြာသာရေးနေတော့က COVID-19 အတည်ပြုလူနာ9000ခွဲကျော်နဲ့တရက်ထက်အတည်ပြုလူနာအများဆုံးစံချိန်တင်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကပဲ 68000 ကျော်နဲ့စံချိန်တင်ခဲ့တာပါ။ COVID-19 အတည်ပြုလူနာအရှိအတွက်မြင့်တက်နေတဲ့အမေရိကန်ပြည်ထောင်စု California ပြည်နယ်ကဝန်ထမ်းတွေမနိုင်မနှင်းဖြစ်နေတဲ့ဆေးရုံ၈ခုမှာကူညီဖို့အတွက်စစ်စရာဝယ်စစ်တူနာပြုနဲ့တခြားကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကိုစစ်တပ်ကဆီလွှတ်ထားပါတယ်။ဒီနေ့အစိုးရရဲ့ပန်ကြားမှုနဲ့အထူးကျန်းမာကုသဆောင်တွေမှာကူညီဖို့အတွက်လေတပ်ကတပ်ဖွဲ့ဝင်160ကိုဆီလွှတ်ပေးထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြနေညအတွက်ရေဒီယိုအသံမှွေးမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနောက်ဆက်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအစီအစဉ်မှာပါရှင်။
This program has come to you from the Voice of America, Washington.